Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ23ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ည9နာရီကနေ10နာရီအထိစီစဉ်တွေကိုတော့လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်။ဒီနေ့ညသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုအဖြေရှာဖို့အတွက်အာဆီယံနိုင်ငံတွေကြားဆွေးနွေးပွဲကိုတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမနေ့ပြန်ကျင်းပမှာပါဒီဆွေးနွေးပွဲကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ပါမယ်သူဘာတွေများဆွေးနွေးနိုင်ချေရှိပါသလဲ
ဆွေးနွေးတဲ့အချိန်မှာဒီကိစ္စတွေပြောလာရင်ဖြေသေးချာမပေးဘဲနဲ့နောက်ခုကပြောဆိုမဲ့အချိန်တွေတော့သူပြင်သွားမှာကျွန်တော်ထင်ပါတယ်
မြမလူခွင့်ရေလှူရှားသူဦးအောင်မျိုးမင်းတုံသက်ခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်စစ်ဆန့်ကျင်ရေးအစနာပြနေတဲ့သူတွေကိုဖြိုခွဲမဲ့စစ်တပ်ကိုတော့ KIU တပ်တွေကပြစ်ခတ်ဟန်ထားခဲ့ပါတယ်မြင်းကြံမျိုးဘက်မှာတော့တပြေးအေးရွာမှာစစ်တပ်ကဒီကနေ့ပြစ်ခတ်တာကြောင့်9ဦးကြီးစံထိမှန်ပြီးတော့တဦးစိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်ဒီကနေ့ရန်ကုန်မြို့မှာတော့လူရာနဲ့ခြီးပြီးတော့ဆန္ဒထုတ်ဖော်လမ်းမတွေပေါ်ထွက်ပြီးခြီးတက်ဆန္ဒပြခတ်ကြပါတယ်နောက်ထိုင်းနယ်ခြားဆောင်ရဲတပ်ဖွဲ့ရဲ့စစ်ရင်တစင်းကိုတော့မြန်မာစစ်တပ်ကပြစ်ခတ်ခဲ့တဲ့အနေအထားရှိပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့သတင်းပတ်စင်ခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့တောက်ကြညအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့မခွာညူတို့ကကြီးညာပေးကြပါလိမ့်မယ်ရှင
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမနေ့ပြန်ကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကနေမြန်မာလူထုအတွက်ကောင်းကျိုးဖြစ်မဲ့သဘောတူညီချက်တခုရလာနိုင်တယ်လို့အရှေ့တောင်အာရှနိုင်ငံတွေကမျှော်လင့်ထားတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး Retno Marsudi ကပြောပါတယ
်။ Kedua pemimpin berharap pertemuan ALM besok
တနက်ဖြန်မှာပထမဆုံးကျင်းပမယ့်အစည်းအဝေးကနေမြန်မာပြည်သူလူထုအထွတ်အကျိုးဖြစ်မဲ့သဘောတူညီချက်တွေရနိုင်မယ်လို့အာဆီယံကောင်ဆောင်တွေကမျှော်လင့်ထားကြပါတယ်။မြန်မာပြည်သူတွေအထွတ်အရေးကြီးတာကြောင့်ဒီအစည်းအဝေးကိုကျင်းပရတာဖြစ်တယ်ဆိုတာအင်ဒိုနီးရှားသမ္မတကအလေးပေးပြောကြားခဲ့ပါတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး Marsudi ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ဒီလိုသိမ်းမွေ့တဲ့အခြေအနေကနေမြန်မာပြည်သူတွေလွမြောက်နိုင်ရေးအာဆီယံကောင်းဆောင်တွေကူညီဖို့အခိုင်အမာဆုံးဖြတ်ထားတယ်ဆိုတာအခုလိုလူကိုယ်တိုင်တွေ့ဆုံဆွေးနွေးမှုကထင်ရှားစေပါတယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်။မနေ့ပြန်ဧပြီ24ရက်ဂျကာတာဆန်နိုချင်းနေ့လယ်တနားခွဲမှာအစည်းအဝေးစတင်မှာဖြစ်ပြီးအာဆီယံအလက်ကြာဥက္ကဋ္ဌဘရူနိုင်းဆော်ဘွားဟာဆနာဘိုခီယာကအဖွဲ့မိန့်ခွန်းပြောကြားမယ်ဆိုတာ VOA ကလက်ခံရရှိထားတဲ့အစည်းအဝေးအစီအစဉ်မူကြမ်းထဲမှာဖော်ပြထားပါတယ်။ဒီအစည်းအဝေးအစီအစဉ်သုံးခုထဲမှာမြန်မာအရေးကတတိယအစီအစဉ်ဖြစ်မဲ့ပုံရှိပါတယ်။ဒီအစည်းအဝေးကိုမြန်မာအပါဝင်အဖွဲ့ဝင်9နိုင်ငံကနိုင်ငံကောင်းဆောင်တွေတက်ရောက်မှာဖြစ်ပြီးထိုင်းဖိလစ်ပိုင်နဲ့လာအိုစ်နိုင်ငံတွေကတော့နိုင်ငံခြားရေးဝန်ကြီးလိုကိုယ်စားလှယ်တွေတက်မယ်လို့ပြောထားပါတယ်။ညီလာခံကွန်ညနေ3နိုင်ခွဲမှာအဆုံးသတ်မှာဖြစ်ကြောင်းအာဆီယံတာဝန်ထမ်းတဦးက VOA Indonesia ဌာနကိုပေးပို့လာတဲ့အစည်းအဝေးအစီအစဉ်မှာဖော်ပြထားတာပါ။မြန်မာစစ်ကောင်စီကောင်ဆောင်ပို့ချုပ်မှုကြီးမင်းအောင်လှိုင်ကတော့စနေနေ့မနက်7နာရီလောက်မှာဂျကာတာကိုရောက်လာမှာဖြစ်ပြီးညနေပိုင်းမှာပြန်လည်ထွက်သွားမယ်လို့ VOA အနေနဲ့သိထားပါဗါးအာဆီယံညီလာခံကျင်းပနေချိန်မှာပဲဂျကာတာမှာရောက်နေတဲ့ကုလသမဂ္ဂအသွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘူဂနာနဲ့ပို့ချုပ်မှုကြီးမင်းအောင်လှိုင်တို့အစည်းအဝေးပြင်ပမှာတရားတွေ့ဆုံမယ်လို့လည်းစစ်ကောင်စီနဲ့နှိစက်တဲ့တရင်ရင်းမြစ်တစ်ခုက VOA ကိုပြောထားပါဗါးမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့စာနာထောက်ထားမှုအကူအညီတွေဝင်ရောက်ပေးအပ်ခွင့်ပြုဖို့မြန်မာစစ်ကောင်ဆောင်ကိုအာဆီယံကောင်ဆောင်တွေမနေ့ပြန်ကျင်းပမယ်ညီလာခံမှာတိုက်တွန်းကြလိုက်မယ်လို့တန်တမန်တွေကိုကိုးကားပြီးတော့ Writers သတင်းမှရေးထားပါတယ်။ဒီညီလာခံမြန်မာအကျအတဲကိုနိုင်ငံတကာကဝိုင်းဝန်းဖြေရှင်းဖို့ပထမဆုံးအခိုင်အမာကြိုးပမ်းနေလို့ရလည်းဖြစ်ပါတယ်။ပြုပွင့်လင်းလင်းပြောဆိုဆွေးနွေးနိုင်ဖို့အစည်းအဝေးကိုဒီကပိတ်ကျင်းပမယ်လို့လည်းတန်တမန်နှစ်ယောက်က Writers သတင်းဌာနကိုပြောပါတယ်။အာဆီယံအဖွဲ့ကအဆိုပြုကြိုးပမ်းတဲ့အထက်မှာမြန်မာနိုင်ငံတွင်စေဝါနဲ့စာနာရိက္ခာတွေပေးပို့နိုင်ရေးအကြံဖက်မှုတွေရပ်တန့်ပေးထားဖို့စစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကြားတွေ့ဆုံဆွေးနွေးရေးအားပေးတိုက်တွန်းဖို့အထူးကိုယ်စားလှယ်တူခန္ဓာရေးတို့ပါဝင်တယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။အာဆီယံအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကတော့ဒီအစည်းအဝေးမှာမပါဝင်ပါဘူး။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာကအဖွဲ့ဝင်နိုင်ငံတချို့ကိုယ်စားလှယ်တွေနဲ့အစည်းအဝေးပြင်ပမှာတွေ့ဆုံဆွေးနွေးမယ်လို့လည်းသတင်းရင်းမြစ်တွေကပြောပါတယ်။ CRPH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အာဆီယံကောင်းဆောင်တွေနဲ့ဆက်သွယ်ပြောဆိုရရရှိခဲ့တယ်လို့ NUG ပြောခွင့်ရတဲ့ဦးကပြောပေးမယ်လို့ထိတ်သည့်အစည်းအဝေးတက်ရောက်ဖို့တရားဝင်ဖိတ်ကြားတာတော့ရှိမထားသေးဘူးလို့ Writer သတင်းဌာနကပြောပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီကောင်ဆောင်ပို့ချုပ်မှုကြီးမင်းအောင်လှိုင်ကိုလူသားသူအပေါ်ကျူးလွန်တဲ့ရာဇဝမှုနဲ့စုံစမ်းစစ်ဆေးပေးဖို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AI ကအာဆီယံအဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။ မြန်မာအပါအဝင်အဖွဲ့ဝင်ဆယ်နိုင်ငံရှိတဲ့အာဆီယံမှာမြန်မာအရေးဆွေးနွေးမယ့်ရက်မတိုင်ခင်မှာပဲဒီကနေ့မှာ AI ကအခုလိုတောင်းဆိုလိုက်တာပါ။အာဆီယံအနေနဲ့လူ့အခွင့်အရေးကိုကာကွယ်ဖို့လူ့အခွင့်အရေးတွေဆုပ်ယုပ်ကြဆင်းလာတာနဲ့လူသားချင်းစာနာမှုအကျပ်တဲတွေကိုဖြေရှင်းနိုင်ရေးဦးစားပေးဖို့ AI ကတောင်းဆိုပါတယ်။အကြံဖက်မှုတာစီရေးကုလသမဂ္ဂသဘောတူညီချက်မှာပါဝင်တဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့အကြံဖက်လောက်ရတွေကျူးလွန်ထားသူအဖြစ်တန်ရရှိခံရသူကိုသူ့မြေပေါ်မှာအရေးယူတာဒါမှမဟုတ်တရားခံလွှဲပြောင်းပေးတာမျိုးလုပ်ဖို့ဝတ္တရားရှိတယ်လို့လည်း AI ရဲ့ကြီးညာချက်မှာပြောထားပါတယ်။မြမအရေးအာဆီယံထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားကအင်ရှင်အဖြစ်လက်ခံကျင်းပမှာပါ။ပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒကိုအစဉ်အလာတိုင်းလက်ကင်ထားတဲ့အာဆီယံအဖွဲ့မှာပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒကိုအစဉ်အလာတိုင်းလက်ကင်ထားတဲ့အာဆီယံအဖွဲ့မှာအားလုံးသဘောတူညီချက်နဲ့ဆောင်ရွက်လေးရှိတာဖြစ်တဲ့အတွက်ဒီအစည်းအဝေးကအာဆီယံအတွက်သောစံသချက်ကြီးတစ်ခုလည်းဖြစ်တယ်လို့ AI ရဲ့ဒေတာဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးEmmeline Gill ကပြညာချက်မှာပြောထားပါတယ်စစ်တပ်ကြောင့်မြန်မာအကြက်တဲပေါ်ပေါက်လာရတာဖြစ်တဲ့အတွက်အာဆီယံအတွက်တော့ဒါဟာသမိုင်းဝင်စံတချက်ကြီးတစ်ခုဖြစ်တယ်လို့လည်း AI ရဲ့ပြညာချက်မှာဖော်ပြထားပါတယ်ဒီကိစ္စဟာမြန်မာပြည်တွင်းရေးတက်တက်မဟုတ်တော့ဘဲဒေတာရင်းတစ်ခုလုံးထပ်တောင်းကျုံလွန်သွားတဲ့လူအခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တကြီးဖြစ်တယ်လို့လည်းပြောထားတာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပမဲ့မြန်မာအရေးအာဆီယံထိပ်သီးအစည်းအဝေးကိုတက်ဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖိတ်ကြားပါလို့မြန်မာနိုင်ငံနဲ့ဒေသရင်းကအရာဖက်လူမှုအဖွဲ့အစည်းတွေတတိပုဂ္ဂလလူပုဂ္ဂိုလ်တွေကဒီကနေ့တောင်းဆိုလိုက်ပါတယ်။အရှိတောင်အာရှနဲ့ကမ္ဘာတဝန်းကအရာဖက်လူမှုအဖွဲ့အစည်း444ဖွဲ့မြန်မာနိုင်ငံမှာအခြေစိုက်ထားတဲ့အရာဖက်လူမှုအဖွဲ့အစည်း402ဖွဲ့နဲ့တတိပုဂ္ဂလလူပုဂ္ဂိုလ်944ဦးတို့ပေးပို့တဲ့အိတ်ဖွင့်ပေးစာထဲမှာအဲ့ဒီလိုတောင်းဆိုထားတာပါ။ကျကရမှာလုပ်မဲ့အာဆီယံအစည်းအဝေးကိုမြန်မာစစ်ကောင်ဆောင်ပို့ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ကြတာဟာပြည်သူတွေကိုလူမျိုးရုံးတက်ဖြတ်နေတဲ့အာဏာသိမ်းစစ်တပ်ကိုတရားဝင်အသိမှပြုလိုက်တဲ့လို့ရဖြစ်တယ်လို့အရက်ဖက်လူမှုအဖွဲ့တွေကပြောပါတယ်။မြန်မာပြည်သူတွေတရားဝင်ရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့တိုင်ပင်ဆွေးနွေးခြင်းမပြုဘဲနဲ့တော့မြန်မာအချက်အတဲကိုအပြေရှာနိုင်မှာမဟုတ်ဘူးလို့လည်းအိတ်ဖွင့်ပေးစာထဲမှာထောက်ပြထားပါတယ်။မြန်မာစစ်တပ်ကသူတို့အာဏာသိမ်းယူထားတဲ့လွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိပုံမရှိပဲလွှတ်တော်အမတ်တချို့ကတော့တေးတန်ချမှတ်နိုင်တဲ့နိုင်ငံတော်တစ္ဆာဖောက်မှုကျူးလွန်နေဆိုပြီးတော့စွပ်စွဲထားတာပါမြန်မာအပေါ်ဩဇာလွှတ်တဲ့အင်းနေချင်းတရုတ်နိုင်ငံကတော့အာဆီယံအစည်းအဝေးမှာမြန်မာအရေးကိုအပြေရှာနိုင်မဲ့တိမ်မွတဲ့နေလန့်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြောင်းပြောပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကလည်းအာဆီယံအဖွဲ့နဲ့နေနေကကဆက်ဆံမှာဖြစ်ပေမဲ့လို့မြန်မာအရေးကိုတော့သူတို့ဘာသာဆက်ပြီးတော့ကင်တွယ်ပါလိမ့်မယ်လို့လည်းပြောဆိုထားတာပါ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 938ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အာဆီယံညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပမဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့နယ်ပြည်သူတချို့ကြားမှာအမြင်မျိုးရှိနေပါတယ်။ဧပြီလ24ရက်နေ့မှာကျင်းပမဲ့အစည်းအဝေးမှာမြန်မာစစ်ကောင်ဆောင်နဲ့အာဆီယံကောင်ဆောင်တွေမတွေ့သင့်ဘူးလို့မြင်ကြပါတယ်။မြန်မာအကြက်တဲကိုဖြည့်ရှင်းပေးဖို့ကြိုးပမ်းတဲ့နေရာမှာအင်ဒိုနီးရှားကပံ့ပိုးပါဝင်ကူညီပေးစေချင်တာပါ။ အင်ဒိုနီးရှားဟာကုန်သိက္ခာရှိပြီးလူခွင့်ရေးကိုလေးစားလိုက်နာတဲ့ကြီးမြတ်တဲ့နိုင်ငံမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့အရင်လုပ်ပြီးသူတို့ပြည်တွင်းရေးကိုကူညီဖြည့်ရှင်းတယ်ပါတယ်မြန်မာနိုင်ငံမှာခေါင်းဆောင်အဖြစ်တွေရှိလာတဲ့အခါကျမှသူတို့ကိုဒီမှာဖိတ်ခေါ်ပြီးဆွေးနွေးတင်ပါတယ်လို့ဂျကာတာမြို့ကန်အီဝန်တာရူနာကပြောသွားတာပါမြို့ကန်တချို့ကတော့မြန်မာအရေးဆွေးနွေးမဲ့အာဆီယံအစည်းအဝေးကတိတ်ပြီးတော့ထိရောက်မှာမဟုတ်ဘူးလို့ယူဆပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆီအာနာတိမ်ပြီးနောက်ပိုင်းစစ်တပ်ရဲ့လက်ချက်ကြောင့်ပြည်သူ900ကျော်ကြဆုံခဲ့ရပြီးတဲ့နောက်မြန်မာအရေးကူညီဖြည့်ရှင်းပေးနိုင်ဖို့နိုင်ငံတကာကဒါကပထမဆုံးအခိုင်အမာကြိုးပမ်းလိုက်တာလည်းဖြစ်ပါတယ်ရှင်မြန်မာအရေးအာဆီယံမှာဆွေးနွေးဖို့တရက်အလိုမှာပဲရပ်ပေါင်းတော်ကြမတွေ့ရတဲ့စန္ဒပြပွဲတွေရန်ကုန်မြို့နေရာအနှံ့မှာတကြော့ပြန်ပေါ်လာပါတယ်စစ်ကောင်စီတပ်တွေရဲ့တင်းကြပ်တဲ့ဖြိုခွဲမှုတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေကလမ်းပေါ်စန္ဒပြပွဲတွေရော့သွားပြီးအခုပြန်ထွက်လာတာပါလူငယ်တွေနဲ့မြို့ကန်တချို့ပူပေါင်းပြီးချီတက်စန္ဒပြခဲ့ကြသလိုမြို့နယ်လိုက်စန္ဒပြစစ်ကြောင်းငယ်လေးတွေလည်းလာရောက်ပူပေါင်းကြပါတယ်စန္ဒပြသူတွေဟာအာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာစစ်တပ်ကိုကာကွယ်မပေးဖို့ပြည်သူတွေဘက်ကပြေဝါရည်တည်ဖို့တောင်းဆိုကြပါတယ် တာဂေတာတောင်ဥကလာညောင်ဥကလာအင်းစိန်နဲ့တာဂေတာမြို့နယ်တွေမှာလည်းနေ့စဉ်ပုံမှန်ကြောက်ကြားသပိတ်လူမဲ့သပိတ်ဆေးနီသပိတ်တွေဆက်ရှိပါတယ်။မွန်ပြည်နယ်ကြိုက်ကော်မြို့အဝင်မှာစန္ဒပြပွဲဖြိုခွဲဖို့လာတဲ့စစ်တပ်ကိုစန္ဒပြသူတွေကိုလုံခြုံရေးယူပေးနေတဲ့ KNU KNLA ကတိုက်ခိုက်တာကြောင့်နှစ်ဖက်အထိခိုက်ဒေဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။နေ့စဉ်စန္ဒပြသပိတ်တွေရှိနေတဲ့မြို့တွေကတော့မန္တလေးမြို့ကကျမ်းမာရေးမိသားစုသပိတ်၊တန်ကသမကသပိတ်တွေ၊နောက်ဆက်မှုစုပေါင်းသပိတ်နဲ့ပျောက်ကြားသပိတ်တွေရှိပါလေ။ပါကန်၊သီဘော၊ရွှေဘို၊ဖဲခုံမြို့တွေမှာလမ်းလျှောက်သပိတ်၊မုံရွာ၊တဝဲ၊လောင်းလုံနဲ့ကလေးမြို့တွေမှာလည်းစန္ဒပြပွဲတွေ၊နောက်နေပြည်တော်၊ကတာ၊ပကံ၊စကိုင်းမြို့တွေမှာတော့ဆိုင်ကယ်သပိတ်တွေရှိပါလေ။မြန်မာနိုင်ငံမှာဆက်အာဏာရှင်ပြုတ်ကျရင်းနဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးနိုင်ငံတကာအတိုင်းဝန်းကဖြစ်နိုင်သမျှနီလန်းပေါင်းစုံနဲ့အားပေးကူညီကြဖို့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကကြာသပတေးနေ့မှာမြစ်တာရက်ခံခဲ့ပါတယ်။ဧပြီလ22ရက်နေ့ကကြာရောက်တဲ့မြေကဘာနေ့ထိမ့်မှန် Saving Myanmar is Saving the Planet ဆိုတဲ့ခေါင်းစဉ်နဲ့အွန်လိုင်းဆွေးနွေးပွဲအတွင်းမှာအခုလိုပန်ကြားခဲ့တာပါ။NUG ရဲ့ပြည်ပြည်ဆိုင်ရာပူပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာကလည်းဒီခန္ဓာကိုတက်ရောက်ခဲ့ပြီးမြမစစ်အစိုးရကိုမြမပြည်သူတွေနဲ့အတူလက်တွဲဆန့်ကျင်သွားဖို့နိုင်ငံတကာကိုတောင်းဆိုခဲ့ပါတယ်။စစ်အာဏာရှင်ကိုအသက်ဗရာဏမထားပဲရှေ့တန်းကနေဆန့်ကျင်တိုက်ပွဲဝင်နေတဲ့လူငယ်တွေအကြမ်းမဖက်အာဏာဖီဆန်နေတဲ့အရတားဝန်ထမ်းတွေနဲ့ဝိုင်းရံပေးကြတဲ့ပြည်သူအလုံးနဲ့အတူပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဝါရင်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေနဲ့ထပ်မံဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရတို့အတူတကွဟန်ချက်ညီလက်တွဲပြီးစစ်အာဏာရှင်ပြုတ်ကျရေးနဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးတို့ကိုဆောင်ရွက်နေတဲ့အကြောင်းဦးကျော်မိုးထွန်းကပြောသွားပါတယ်။မြန်မာစစ်အစိုးရနဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေစစ်ခေါင်းဆောင်တွေရဲ့မိသားစုတွေနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတန်ခတ်ပိတ်ဆို့ဖို့ဘဏ်အကောင့်တွေပိတ်ပေးဖို့နိုင်ငံတကာအတိုင်းဝိုင်းကိုဦးကျော်မိုးထွန်းကတောင်းဆိုပါတယ်။ဒါအပြင်လူသားချင်းစာနာမှုကူညီတွေချက်ချင်းပေးဖို့စစ်ပေးကြောင့်အိန္ဒိချင်းနိုင်ငံတွေနဲ့တောတောင်တွေထဲထွက်ပြေးနေရသူတွေအတွက်နေရာထိုင်ခင်းစီစဉ်ပေးဖို့အရက်သားတွေနေထိုင်တဲ့နေရာတွေကိုလေကြောင်းတိုက်ခိုက်နေတာကြောင့်သွေးထွက်တန်ရိုဖြစ်မှုတွေကိုရပ်တန့်စေရေးမြန်မာနိုင်ငံမှာလေရင်မပြန်တမ်းရဆုံးသတ်မှတ်ပေးဖို့တွေကိုလည်းတောင်းဆိုပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာပြည်သူအလုံးနဲ့အတူအပြေးအဝါပူပေါင်းဆောင်ရွက်ဖို့တောက်ခံအားပေးကြဖို့စတဲ့အချက်တွေကိုလည်းဦးကျော်မိုးထွန်းကမြစ်တာရက်ခံသွားပါတယ
်။ပြည်ပမှာရှိတဲ့အင်အားစုတွေရဲ့ကူညီပံ့ပိုးမှု strong support ဟာအရင်အရေးကြီးပါတယ်။ဒါကြောင့်ကျွန်တော်တို့အားလုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့တစုတစည်းနဲ့ဆက်လက်လက်တွဲဆောင်ရွက်သွားကြပါဖို့မြစ်တာရက်ခံတိုက်တွန်းလိုပါတယ်။အားလုံးကို
ဒီခန္ဓာကိုပြည်ပြင်းပြပကမြမအရေးတက်ကြွလှုပ်ရှားသူမြန်မာနိုင်ငံသားတွေနဲ့နိုင်ငံခြားသားတွေလည်းတက်ရောက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာ24နှစ်အတွင်းကိုဗစ် -19 ကူးစက်တည်ပြုလူနာ 3,300 ကျော်နဲ့မနေ့ကြာသပတေးနေ့ကူးစက်နှုန်း 3,100 ကျော်ရဲ့ဆန်းကျင်ကိုချိုးသွားပါတယ်။ဝန်ကြီးချုပ်မိုရီကကာယယောဂကိုအကောင်းဆုံးကင်တွယ်ဖြစ်ရှင်ရေးပြည်내ဝန်ကြီးချုပ်တွေနဲ့ဒီကနေ့ဆွေးနွေးပါတယ်။အိန္ဒိယမှာပိုးတွေတည်ပြုလူနာ16တန်းနဲ့ဒုတိယအများဆုံးဖြစ်နေပြီးအမေရိကန်ကတော့32တန်းဒီပါနဲ့ထိတ်ဆုံးကရှိနေကြောင်းဂျွန်ဟော့ပကင်းစ်ဆေးသုတေသနမှတ်တမ်းဌာနကဖော်ပြထားပါတယ်။
ထိတ်တန့်ရောက်တဲ့ရင်တွေကိုနန်းလောင်နဲ့မခွာမျိုးတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညာရဲ့နောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံကပြည်ပခန့်တွေအဆုံးသတ်အောင်နီလန်ရှာရေးအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမနက်ဖြန်မှာကျင်းပမဲ့အာဆီယံအရှေ့တောင်အာရှနိုင်ငံတွေရဲ့အစည်းအဝေးနဲ့ပတ်သက်ပြီးဒေတာရင်းအဖွဲ့အစည်းအတွက်အရင်တုန်းကမကြုံခဲ့ဘူးတဲ့အကဲဆန့်မှုတွေနဲ့စောင့်ကြည့်မှုတွေရှိနေတယ်လို့လေလာသုံးသပ်သူတွေကပြောဆိုလိုက်ပါတယ်။မဖြစ်မနေဆောင်ရွက်မယ်ဆိုတဲ့ဂရိကဝတ်တွေနဲ့ဆုံးဖြတ်ချက်တွေကြလာဖို့မှာတော့အဟန့်အတားတွေရှိနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးဦးသိန်းထိုင်ဦးပြောပြပေးပါရှင်
။မြန်မာနိုင်ငံရဲ့နိုင်ငံရေးချက်တဲဟာဒေတာရင်းတည်ငြိမ်ရေးကိုထိခိုက်လာတဲ့ပြိပခါလို့ကုလသမဂ္ဂခေါင်းဆောင်တွေသတိပေးနေတဲ့အချိန်မှာပဲမနက်ဖြန်အာဆီယံခေါင်းဆောင်တွေဂျကာတာမှာတွေ့ဆုံပြီးမြမအရေးကိုဆွေးနွေးဖို့ပြင်ဆင်ကြတာပါတချိန်ထဲမှာမြန်မာနိုင်ငံရေးကိုဘလို့ကင်တွယ်မလဲဆိုတာကအာဆီယံရှေ့တော်အရှနိုင်ငံများအဖွဲ့ကြီးရဲ့ညီညွတ်မှုနဲ့အများလက်ခံယုံကြည်မှုကိုစမ်းသပ်တဲ့အစည်းအဝေးတစ်ခုလည်းဖြစ်နေတယ်လို့ဒေသတွင်းကဲခတ်တွေကပြောဆိုနေကြပါတယ်ထိုင်းနိုင်ငံချေလောင်ကွန်တက်ကတူလုံခြုံရေးနဲ့နိုင်ငံတကာလေးလာရေးဌာနညွှန်ကြားရေးမှူးပ Pamokka Titinan Pongsat Hireka akhu lo pyo ba de.
This I think now is a grave time for ASEAN's
ASEAN ye yaddi mu akhan gana a paw adika ayung sai khan ya de a chain ba ASEAN ye yiman che ayu sa ga beta rin ngain nyan yin ne ti nyain yin atwa maha byu a cha de swin nwe pwae ri paw la aw paw saung pe de niya ta khu phit pho ba 53 ni cha a phwae ti thong ga de kala a twin ma a pyin than song ne song yin sia sain kho mu ri go yin sai ni ya da ba
ASEAN data rin ngain ni ja ta khu khu song ja me so yin အဖွဲ့ဝင်နိုင်ငံအားလုံးသဘောတူလက်ခံမှာဆိုတဲ့သတ်မှတ်ချက်ရှိတာကြောင့်မြမရေးမှာအားလုံးသဘောတူညီဖို့ဆိုတာကတိတ်ကိုခက်ခဲမယ်လို့ဒေသတွင်းကဲခတ်တွေကမြင်ပါတယ်။အာဏာသိမ်းမှုနဲ့နိုင်ငံရေးဖိနှိပ်မှုတွေဟာတခြားဒေသတွင်းနိုင်ငံတချို့မှာလည်းရံဖန်ရံခါလာတူပေါ်ပေါက်နေတာကြောင့်မြန်မာနိုင်ငံဆီအုပ်ချုပ်ရေးကောင်စီကိုပြောင်းလဲအောင်ဖိအားပေးနိုင်ဖို့အာဆီယံမှာအင်အားရှိပါမလားအကဲခတ်တွေတန်တရားနဲ့စောင့်ကြည့်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံလမ်းမတွေပေါ်ကငင်းချန်းစွာဆန္ဒပြနေသူတွေအပေါ်အကြမ်းဖက်တပ်ဖြတ်နေတာတွေချက်ချင်းရပ်ဖို့နိုင်ငံရေးအရနှစ်ဖက်ဖြေရှာတဲ့ဆွေးနွေးပွဲတွေပေါ်ပေါ်လာရေးအာဆီယံကြားဝင်နိုင်မလားမျှော်လင့်ချက်နဲ့ဆိုပြီးချက်တွေတော့ရှိနေပါလေ။မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကသုတေသီတူဖြစ်တဲ့အေဗန်လက်စမန်နာကအခုလိုပြောပါလေ
။ And hopefully we can come out of the meeting with a decision and a commitment to do
something. ဒီစည်းဝေးမှာနိုင်ငံတစ်ခုရဲ့အမြင်သဘောထားတွေဒါမှမဟုတ်စိုးရိမ်မှုတွေကိုပဲအကျဉ်းချုပ်ဖော်ပြထားတာမျိုးတသက်ထက်မဖြစ်မနေလှုပ်ဆောင်မယ်ဆိုတဲ့ဂရိကဝတ်တွေဆုံးဖြတ်ချက်တစ်ခုခုကြမယ်လို့မျှော်လင့်ပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်လို့ဒေသတွင်းနိုင်ငံတွေအကြားညီညီညွတ်ညွတ်နဲ့ပြတ်သားတဲ့ဆုံးဖြတ်ချက်တွေပေါ်လာမယ်လို့ယုံကြည်တဲ့အကြောင်းကုလသမဂ္ဂဒွေးမှုချုပ်ကလည်းပြောဆိုထားပါတယ်ဒီလိုမှမဟုတ်ရင်မနေ့ပြန်အာဆီယံစည်းဝေးဟာမြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အာဏာရယူထားတာကိုတရားဝင်အသိအမှတ်ပြုပေးတဲ့ပွဲတစ်ခုသာဖြစ်သွားလိမ့်မယ်ဆိုပြီးနိုင်ငံရေးတိုက်ခန့်တွေကဝေဖန်နေကြပါတယ်ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ဝင်တူဖြစ်တဲ့ဒေါက်တာဆာဆာကအခုလိုဝေဖန်ပါ
တယ် they invite this manro and chief ming aung lai
ဟိုကျော်မူကြီးမင်းအောင်လှိုင်ကလူသက်သမားအကြီးအကဲဖြစ်တဲ့အတွက်သူ့ကိုဖိတ်ကြားလာဖို့လက်မခံဘူးလို့ဒေါက်တာဆာဆာပြောဆိုသွားတာပါအာဆီယံစစ်တပ်ကဗိုလ်ချုပ်တွေကိုပဲထပ်ခါတလဲလဲပြောဆိုဆွေးနွေးနေပေမဲ့ NUG ရတအစိုးရအဖွဲ့နဲ့ဆွေးနွေးမှုမရှိတဲ့အပေါ်မှာစိတ်မကောင်းစရာပဲလို့ဒေါက်တာဆဆာကပြောဆိုသွားပါတယ်မြန်မာနိုင်ငံမှာသွေးပြေးကြမှုတွေဆုံးသက်ပြီးအခြေအနေပုံမဆိုးအောင်အာဆီယံရှစ်တောင်အရှနိုင်ငံခေါင်းဆောင်တွေနီးလန်းရှာနေတဲ့အချိန်မှာပဲလမ်းမတွေပေါ်မှာဆန္ဒပြတဲ့ကလေးငယ်တွေနဲ့မိန်းကလေးတွေပါဝင်လူ900ကျော်တေဆုံးခဲ့ပြီလို့နိုင်ငံတကာအသိုင်းအဝိုင်းကထောက်ပြနေပါတယ်ဒေသတွင်းခေါင်းဆောင်တွေနီလန်းနေရှာဖို့တွေ့ဆုံခြင်းဟာတကယ်တမ်းကျနောက်ကျနေပါပြီလို့တောင်မှဝေဖန်ပြောဆိုကြတာဖြစ်ပါတယ်ဒီလိုနောက်ကျနေတဲ့ကြားမှာပဲတခါလာလဲမဲပြပစိုးဆိုးသလိုတနိုင်ငံရဲ့ပြည်တွင်းရေးကိုတခြားတနိုင်ငံကကြားဝင်မဆွတ်ဖက်ရေးဆိုတဲ့အခြေခံမူတွေနဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့မျှော်မှန်းချက်တွေကိုထပ်ပြီးမျက်ကွယ်ပြုသွားတာမျိုးမဖြစ်ဖို့သတိပေးပြောဆိုသံတွေကြားနေရပါတယ်ခင်ဗျာကျွန်တော်သိထက်ဦးပါ
ဟုတ်ကဲ့ပါရှင်တဆက်သေးပါပဲမြမအရေးဆွေးနွေးကြမယ်အာဆီယံဆွေးနွေးပွဲအပေါ်မှာမြမအရေးအကဲခတ်တွေရဲ့သုံးသက်ချက်ဘယ်လိုရှိပါသလဲဆိုတာကိုလည်းတင်ပြပေးကြပါရစေမြမနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုအဖြေရှာဖို့အာဆီယံနိုင်ငံတွေကြားဆွေးနွေးပွဲကိုတော့အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာမနေ့ပြန်ကျင်းပမှာပါစီဝေးပွဲကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်မှာဖြစ်ပေမဲ့အမျိုးသားညီညွတ်ရေးအစိုးရမပါတာကြောင့်လက်တွေ့ကြတဲ့ရလဒ်တွေထွက်လာမှာမဟုတ်ဘူးလို့လေ့လာသူတွေကသုံးသပ်နေကြပါတယ်လူခွေဆောင်ရွက်နေသူတွေကလည်းမေးခွန်းထုတ်နေတဲ့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမနေ့ပြန်ကျင်းပမယ့်မြမရေးအာဆီယံထိပ်သီးအစည်းအဝေးကိုအာဏာသိမ်းစစ်ကောင်စောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်မှာပါမြန်မာရေးနဲ့ပတ်သက်လို့အထူးအစည်းအဝေးလုပ်ကြဖြစ်ပေမဲ့အာဆီယံကဒီအနောက်နိုင်ငံတွေလိုလူခွေချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ပြောဆိုနိုင်ပွဲမရှိဘူးလို့လေ့လာသူတွေကသုံးသပ်နေပါတယ်။ဒီအစည်းအဝေးမှာစစ်ကောင်ဆောင်ကမြန်မာရေးလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့လက်ရှိပြည်တွင်းမှာလုပ်နေတဲ့သတင်းစာရှင်းလင်းပွဲပုံစံမျိုးသာပြောဆိုနိုင်ပွဲရှိတယ်လို့လူခွေနဲ့အာဆီယံရေးဆောင်ရွက်နေသူဦးအောင်မျိုးမင်းက VOA ကိုပြောပါတယ
်။သူ့အနေနဲ့ခံမှန်းပါလိမ့်မယ်ဒီကိစ္စတစ်ခုကဟိုပြပြန်တတန်တဲ့လူခွေးကိစ္စကိုထောက်ပြပြီးပြောဆိုမဲ့ပုံစံမျိုးမဟုတ်တိတိုင်အောင်လူခွေးကိစ္စတွေကတော့ဒါပြောမှသိကြပါတယ်ဒါတွေဆွေးနွေးဖို့အတွက်အဖြေရှာဖို့အတွက်တိတံခေါ်တာဖြစ်တဲ့အတွက်ကြောင့်မလို့သူ့အနေနဲ့ပြင်ဆင်သွားမဲ့ကိစ္စတခုကတော့ကျွန်တော်တို့အမြဲတမ်းကြားနေရတဲ့သတင်းစာရှင်းလင်းပွဲလို့ပေါ့ဒ ဒါတွေမဟုတ်ပါဘူးဒါတွေမလုပ်ပါဘူးဒါတွေကတော့ဒီစုပူတောင်းညံ့သူမလို့ဖြေရှင်းတာဖြစ်တယ်တက်ဖြတ်တာမရှိဟုတ်ပါဘူးနောက်တစ်ခုကျွန်တော်တို့အချက်လက်ရရှိလာတဲ့ချက်တွေကတန်တရားဖြစ်စရာတွေတော့အမှားယွင်းတဲ့ချက်တွေဆိုပြီးတော့သူပြောဖို့အတွက်ပြင်ဆင်မှတော့တည်ကြပါတယ်နော်ဒါကတော့သူ့ရဲ့ဒီသွာလာမှုလုံခြုံမှုเนี่ยမကဘဲနဲ့ဆွေးနွေးတဲ့အချိန်မှာဒီကိစ္စတွေပြောလာရင်ဟိုအဖြေတေးချာမပေးဘဲနဲ့နောက်ခုကံပြောဆိုမဲ့အချိန်တွေတော့သူပြင်သွားမှာကျွန်တော်ထင်ပါတယ
်မြမစစ်တပ်ကလူခုရဲ့ချိုးဖောက်မှုတွေလှုပ်လာတာကြာပြီဆိုပေမဲ့အခုအချိန်မှာမှတ်တမ်းတွေဓာတ်ပုံဗီဒီယိုတက်သေးတွေအများကြီးရှိနေပြီဖြစ်တာကြောင့်အာဆီယံအနေနဲ့တေချာထောက်ပြပြောဆိုဖို့လိုတယ်လို့လည်းဦးအောင်မျိုးမင်းကတုံ့တက်ပါတယ်ဖန်ဆီးထားတဲ့နိုင်ငံတော်သမ္မတနဲ့အတိုင်းအမြံအပါအဝင်မတရားဖန်ဆီးထားတဲ့သူတွေကိုပြန်လွှတ်ပေးပြီးလူမှုသဘောထားအတိုင်းတွေးဆဆွေးနွေးအဖြေရှာတာမျိုးလုပ်ဖို့အာဆီယံကတိုက်တွန်းမဲ့သဘောရှိနေပေမဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့သဘောတူလက်ခံမဲ့အခြေအနေမရှိဘူးလို့သတင်းစာဆရာဦးစစ်သူအောင်မြင့်ကအမြင်ပါတယ
်။သူကသူ့သဘောထားတွေဓာတ်တွေကိုစပြီးတော့သူအာနာသိစဉ်ကလေးကသူကပြောထားပြီးသားနောက်ပိုင်းမှလည်းသူကကြေညာထားပြီးသားအဲပြီးရတဲ့စိတ်မကြခင်လုံးကဆိုရင်ဒါဘူဂျင်းဆိုမင်းထုံးပါတော့တိရစ္ဆာန်ရှင်းလင်းပွဲမှာပြောပြီးသားနိုင်ငံတကာအတိုင်းဝိုင်းတွေပြောတယ်ဘလောက်ပြပြောဘလူပြောပြောနောက်အာဆီယံအတိုင်းဝိုင်းဘလူပြောပြောသူတို့ကချမှတ်ထားတဲ့အဲ့ဒီနိုင်စဉ်ရှိတယ်လမ်းပြမြေပုံရှိတယ်အဲ့ဒီတိုင်းပဲသွားမယ်ဆိုတဲ့သဘောမျိုးသူကပြောထားတယ်ပြောထားတဲ့အခါကျတော့အဲကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုတဲ့နောက်ကမ္ဘာနိုင်ငံဒီအများစုကတောင်းဆိုနေတဲ့နောက်ဒီရင်းကဒီလူလူကြီးကတောင်းဆိုနေတဲ့အဲကုလသမဂ္ဂလိုနိုင်ငံတော်သမ္မတနဲ့အဲကုလသမဂ္ဂလိုနိုင်ငံတော်တာဝန်ပုဂ္ဂိုလ်တွေကိုဖြစ်ပြီးပြီးရင်တိုးတွေနဲ့တွေ့ဆုံဆွေးနွေးလမ်းကြောင်းနဲ့အဖြေရှာပြီးရင်ဒီမိုကရေစီလမ်းကြောင်းပေါ်ပေါ့နော်ရင်းချတဲ့မိနဲ့ပြန်သွားဆိုတဲ့ဟာကိုတော့သူကလုပ်ပေးလိမ့်မယ်လို့တော့ကျွန်တော်မထင်ဘူးသဘောတူလိမ့်မယ်လို့တော့ကျွန်တော်မထင်ဘူးအဲ့တော့သူကတော့ပြောမှာတော့သူ့လမ်းပြမြေပုံတိုင်းပဲသူသွားမယ်ဟုတ်ပြီဆွေးနွေးရရှိရင်လည်းတခြားနည်းနဲ့ဆွေးနွေးမယ်ဒီလူတွေတော့သူဖြစ်ပေးမှာမဟုတ်ဘူးဆိုတာပဲ
ဘိုးချုပ်မူကြီးမင်းအောင်လှိုင်ဟာချက်ကရာမျိုးကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအချူးကိုစလေခရစ်စတင်းရှရနာဘာဂနာနဲ့လည်းတရားတွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံမှာဆင်ရနာသိမ်းမှုကြောင့်ဖြစ်နေတဲ့မတည်ငြိမ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတဲ့အာဆီယံစည်းဝေးပွဲကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုပါဖိတ်ကြားတင်တယ်လို့ကြေကြေပြန့်ပြန့်တိုက်တွန်းတောင်းဆိုမှုတွေရှိနေပါတယ်။မနက်ဖြန်ဧပြီလ24ရက်နေ့မှာလုံမဲ့မြမအရေးဆွေးနွေးပွဲကိုဖိလစ်ပိုင်သမ္မတနဲ့ထိုင်းဝန်ကြီးချုပ်တို့ကတော့မတက်ဘူးလို့အတည်ပြုထားကြပါတယ်ရှင်
။မကင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ဆန့်ကြီးစာနာပြသူတွေကိုဖြိုခွဲမဲ့စစ်တပ်ကို KIU တပ်တွေဘက်ကပြစ်ခတ်တဲ့အကြောင်းတင်ပြပေးကြပါတယ်။မွန်ပြည်နယ်တထုံမြို့နယ်ဘက်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းခြိတက်စာနာပြနေကြတဲ့သူတွေကိုဖြိုခွဲဖို့လာတယ်လို့ယူဆရတဲ့စစ်တပ်ကို KNU ရဲ့တထုံခရိုင်တပ်ဖွဲ့တွေနဲ့ဒီကနေ့မနက်မှာတော့အပြန်အလှန်ပြစ်ခတ်ကြပါတယ်။စစ်တပ်ဘက်က3ယောက်သေဆုံးတယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲကြောင့်ဘီးလင်းမြို့နယ်တထုံမြို့ကြားမော်လမြိုင်ရန်ကုန်အဝေးပြေးလမ်းမှာအသွားအလာယာယီရပ်တန့်သွားခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်မွန်ပြည်နယ်တထုံမြို့နယ်သူဝနောက်စီမြို့လို့ခေါ်တဲ့ကြက်ကော်ဝင်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ထောက်ခံပွဲခြေတက်လာတဲ့တပိတ်ကိုစစ်ကောင်စီတပ်တွေကဖြိုခွဲဖို့လာစင်မှာတထုံခရိုင်ထဲမှာရှိတဲ့ကရင်လက်နက်ကန် KNU တပ်ဖွဲ့ကတားဆီးပစ်ခတ်ခဲ့ရာကအပြန်လှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြစ်ခတ်မှုတွေတွင်စစ်တပ်ဘက်က3ယောက်သေဆုံးသွားတယ်လို့ဒေသခံတယောက်ကပြောပါတယ
်။အဒီဗဒိန်ရိုးဘက်မှာတဲ့ဒီမနေ့အဲ့ဒီ MG အဲ့ထောက်ခံပေါ်ရှိတော့အဒီတရင်ကြတော့တထုံကစစ်ကား3စီးဆင်းလာတယ်တဲ့။လာတော့အကောင်းတိုင်းရှိမှာကင်ယူရဲ့ခုတ်စီတောင်းနေတဲ့စာနေတော့တနေ့တစ်ချက်ဖောက်လိုက်တယ်။ဟိုကလည်းမဆင်းဘူးပေါ့မဆင်းတော့သူတို့ဆက်သွားတော့အတွဲလိုက်ထုတ်လိုက်အဲ့မှာအဲ့ဒီမှာပဲပွဲကြီးကြီး၃ယောက်ပြေးတယ်စစ်တပ်ကပြန်ဖြစ်လာတာပြန်ဖြစ်ဇာသားကတရပွဲနိုင်ငံသားပဲကောင်းလေးကိုဖြစ်လိုက်တဲ့ပအောင်ထိသွားတယ်ဆိုတာ
ဒီမနေ့တိုက်ပွဲချင်းနေနဲ့ပတ်သက်လို့ KNU သထုံကရန်တွင်းမှုဘဒူစောစုမြစ်ကခုလိုပြောပါတယ
်ဒီကကဒီဒီကဟောင်းကြီးရဲ့ဒီဆောက်ဆောင်ပွဲလုပ်တယ်လေဒီကတခါတော့ရှိမှာပေါ့နော်အဲ့ဒီမှာကျွန်တော်တို့ပြောတော့ဒီဒီကိုစနာတက်လို့ရှင်ကောင်းတော့ဆင်းနေပါတော့သူတို့တင်လာရပဲအချိန်ယူလို့သူတို့လုံးမပေါ်တော့ဒီလိုနောက်ဆက်လာလို့ရှိတော့ကျွန်တော်တို့ဖွဲ့နေနေလည်းဒီဒီကလည်းတည်ရမှာပေါ့နော်တက်လို့ရှိအောင်ဆင်းဒီတောင်ပေါ်နဲ့ဒီစိုက်ကိုကြားပါလို့ကျွန်တော်ကြားတယ်အကောင်းချက်သမင်းဆိုင်ဒီတိုင်းရှိလာတယ်မှာအဲဒီနောက်ကျမှာတက်ဖို့ချက်လို့ကျွန်တော်ကြားတယ်
တိုက်ပွဲဖြစ်ပွားပြီးကရန်ယူတပ်မတစ်ဗျူဟာဂုံးရှိတဲ့ဘီလင်းမြို့နယ်ဆရွှေအောင်ပြကြီးပါဘက်ကိုစစ်တပ်ဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့အနီးနားရွာသားတို့ချို့သေဆုံးတန်ရာရရှိခဲ့တယ်လို့လည်းတထုံကရန်တွင်းမှုဘရူစုံစုမြစ်ကပြောပါတယ်
ဒီလိုလည်းကြည့်တော့ရှိတာခုကျွန်တော်စားနေပြီးလည်းကြည့်ပြည့်တယ်အဲဒီကျွန်တော်တို့စားတော်ရွာပြစ်မှာနှလုံးကြတယ်အင်းရွာမှာနှလုံးကြတယ်အဲဒီမြိုင်းကောင်းရွာဗျာလည်းကြည့်ကြတယ်တယောက်ဖြေတယ်တယောက်တန်ရာရတယ်
KNU တပ်ဖွဲ့တွေရှိရာဘက်ကိုမြန်မာစစ်တပ်ကနေညနေပိုင်းထိပစ်ခတ်နေတယ်လို့တထုံမြို့ခံလူကပြောပါတယ်
။က
ောက်ပိုင်းမှာအနုံရင်းတွေချက်ချတူးရောရွာတွေတဲဝင်ဝင်ရဲ့ပြီးတော့နန္ဒကြီးနဲ့တောင်ပြင်းရောက်ပြည့်ဖြစ်တဲ့ KNU စက်မာတဲ့ဒီဟာကုန်းကိုဒီရီမှန်းပြတဲ့ဆိုင်ရွာတွေကိုကြားတယ်အုံလေးလုံးကြားဒီနေ့တော့ကနေပြတာလေ
KNU နဲ့တိုက်ပွဲဖြစ်ပွားတဲ့အတွက်စစ်ကောင်စီတပ်တွေအင်အားဖြည့်ဖို့တထုံမြို့ဘက်ကနေလာနေကြတဲ့အတွက်ရွာတွေတွင်ဝေရောက်လာမှကိုလည်းတိရခန့်တွေစိုးရိမ်နေကြပါတယ်။မြန်မာစစ်တပ်နဲ့ KNU ထိတွေ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဒီနေ့ဧပြီလ23ရက်နေ့မနက်ပိုင်းကတည်းကစစ်တပ်နဲ့ KNU တပ်တွေတထုံမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားပြီးနောက်ရန်ကုန်မော်လမြိုင်အဝေးပြေးလမ်းမကြီးပေါ်ကတထုံနဲ့ဘီလင်ဂျာကားလမ်းပေါ်မှာအသွားလာရပ်တန့်သွားတယ်လို့သူဝနဝတီမြို့ခံလူကပြောပါတယ
်ကားတွေမနေ့ကဖြစ်ဖြစ်ကျင်တော့ပြိတ်တာပဲပြိတ်တာကူးပြန်သွားပြီခုနကတစ်ချက်ကအဒီပဒင်ယူမှာအတန်ကြားလို့ကားလမ်းပြန်ပြိတ်တယ်ပဒင်ယူတဲ့နောက်မှရှားမှလည်းညံပြိတ်တာလေ
ညနေပိုင်းထိတော့ပြစ်ခတ်တန်တွေကျန်းနေစေချင်နေမှုကားလမ်းမပွေသေးဘူးလို့လည်းတထုံမြို့ခံတွေကပြောပါတယ်လက်ရှိကင်မျိုးရာစီယုံကင်အယူလောက်ခံတပ်တွေထဲကဖာပုန်ခရိုင်မှာရှိတဲ့တပ်မဟာငါနဲ့စစ်တပ်ကြားတိုက်ပွဲတွေဆက်သဆူသလိုဖြစ်ပွားနေသလိုတထုံခရိုင်ထဲမှာရှိတဲ့တပ်မဟာတဲ့သဝဲခရိုင်ထဲမှာရှိတဲ့တပ်မဟာ၄၊ဒူပလာယခရိုင်တပ်မဟာ၆တို့နဲ့ရန်ပန်ရန်ခါတိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ
နိုင်ကွင်းအိမ်မှာရှိမြင်းကြံဘက်ကပြစ်ခတ်မှုတွေကိုလည်းတစ်ဆက်တည်းပြောပြခြင်းပါတယ်မြင်းကြံမျိုးအနီးကတပြေးအေးရွာမှာစစ်တပ်ကဒီကနေ့ပြစ်ခတ်တာကြောင့်လူ၅ဦးကြည်စံထိမှန်ပြီးတော့တဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်။စကိုင်းတိုင်းရင်းမပင်ဘက်ကခြေရွာတွေမှာလည်းစစ်တပ်ကရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာတွေလုပ်နေပါတယ်။မန္တလေးမြို့မှာဆိုရင်ဘုံကြီးကျောင်းတွေမှာဝင်ရောက်ရှာဖွေတာတွေကိုလည်းလုပ်နေပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်
။မြင်းကျံမျိုးနဲ့ရှစ်မိုင်သာဝေးတဲ့တပြေးခြေရွာမှာဒီကနေ့ဧပြီ23ရက်နေ့နေ့လယ်ပိုင်းကစစ်တပ်ကဖမ်းဆီးဖို့လူလာရှာရင်ဝင်ရောက်ပြစ်ခတ်တာတွေလုပ်ခဲ့တဲ့အတွက်ကြေးရွာသား၅ဦးထိခိုက်ဒဏ်ရာရပြီးတော့တဦးစိုးရင်ရတယ်လို့ရွာသားတို့က VOA ကိုပြောပါတယ
်။ကားနဲ့လာတာမျိုးကတိတိလေးကားနဲ့လာတာနှစ်စီးပေါ့ဗျာ။ကျွန်တော်အဲ့ကားရောက်တော့မှအဲ့ကားရောက်တော့မှသူတို့ကဂျီကြောင်းကနေဆက်လာတာစစ်သားတွေကအကုန်စစ်သားတွေကြီးနေတယ်ဆော့တိကျ90%လောက်ကြီး။အဲကျွန်တော်တို့ကဒီပေါ့မြောက်ဖက်ဒီမှာစကားဝမ်းရှိတယ်ဗျာ။စကားဝမ်းရှိတော့စကားဝမ်းကိုနေပြီးတော့ဝင်ပြစ်တာကဟိုထိခိုက်တာ3%ရှိတယ်။အဲ့3%တော့ခီးပြီးတော့မှပြောရသေးဘူးဝင်လာပြီးတော့လူလုံးလုံးဆိုတော့သူကမြင်းမြန်းနေတော့တယ်လူဟောပေါ့လူမြောက်ဖမ်းရရှိတယ်မဆိုင်တဲ့လူမလို့ဥပါညာနဲ့သူအဲ့လိုပြုတ်ပြီးတော့မှဖြစ်ဆက်ပြီးတော့အဲ့မှာကျွန်တော်ရွာတွေကလူတယောက်ကသူ့ပြောက်သူ့ထွက်လို့ဆိုသူချင်းနဲ့သူ့ထွက်လို့ဆိုပြီးတော့သူ့ကိုလိုက်ပေးတာပေါ့အဲ့လူကတစ်ခါပြစ်လိုက်တယ်အဲ့လူကတော့ခုနည်းသုံးရံတဲ့သဘောရှိတယ်ဗျဟောပေါ့နှစ်ယောက်အဲကျွန်တော်က၅ယောက်ပေါ့ပခုံးမှမန္တာကပခုံးဒီမန္တာကနှစ်ယောက်အဲသူ့ကိုဖိအောင်လာဇင်းကြီးဟောပေါ့နှစ်ယောက်ကနေပြီးတော့နှစ်ယောက်ရှက်မှန်းပြီးတော့လက်ငါကူလက်ပါမှန်လိုက်တာကအဲ့ဒါတိရောက်အပြည့်အစုံခြေတလုံးမှမှန်တာကတိရောက်အခုကတော့ဒီရွာထဲမှာဒီတိုးဟွာဖြစ်တဲ့လူပြောကတော့သူရံဆိုအဲ့မှာဒီဘလုံးမှန်နေတော့ဒီခုရောဒီမှာခုမှပြစ်လိုက်တာကျွာကျွန်တော်တို့နေစဉ်ဘလုံးမှခုကန်နေလည်းမရဘူးကျွန်တော်တို့စီရလည်းတော့လက်နဲ့ဆိုတာဘာမှမရှိရဘူးဟုတ်ဘခွာလောက်ဘခွာလောက်ပဲရှိရပြီးတော့ဒီတိုင်းနဲ့ကျွန်တော်ရှောင်းရတာ
ပြီးခဲ့တဲ့ဧပြီ19ရက်ကစပြီးနှစ်ဖက်အပြန်အလှန်ပြစ်ခတ်တာတွေဖြစ်ခဲ့တဲ့သခိုင်းတိုင်းရင်းမပင်နဲ့ကဏီမြို့ကြားကကြေးရွာမှာစစ်တပ်ကမနေ့ဧပြီလ22ရက်နေ့ညပိုင်းမှာရွာသားတွေကိုဖမ်းဆီးပြီးတဦးကိုပြစ်တပ်သွားတယ်လို့ကဏီမြို့ကတဦးကပြောပါတယ
်ကျွန်တော်ဒီနေ့ပြင်မြို့နယ်ဘိုင်းတရက်ကြေးရွာမှာမနေ့ကစစ်ကောင်စီတပ်ဖွဲ့တွေကကျွန်တော်တို့ကပိုင်းပြီးကုန်းမှာတော်လန်တိုက်ပွဲဝင်ခဲ့တဲ့စစ်စစ်နဲ့ပတ်သက်ပြီးတော့၃ယောက်ကိုဖမ်းဆီးသွားတယ်၁ယောက်ကိုချက်ချင်းဖမ်းဆီးတဲ့နေရာမှာပြစ်တပ်ပြီးတော့အလောင်းကိုသူတို့ယူသွားတယ်ဒီလက်ရှိကြီးဘက်မှာရှိနေတဲ့သူတွေကလုံးဝဟိုစစ်ဘေးရှောင်နေကြရတဲ့အနေအားရှိတယ်ဇာတလုံးအဲ့ကောင်တွေကအခုဒီ၃ယောက်နဲ့တူအခြားဟိုမတင်လာတဲ့သူတို့တွေးတဲ့သူတွေကိုဖမ်းဆီးခေါ်ဆောင်သွားတာက၁၂ယောက်လို့သိရပါတယ
်အခုလိုဖမ်းဆီးတာတွေပြုတ်လုံနေသလိုပဲမြန်မာနိုင်ငံရဲ့ဒုတိယမြို့ကြီးဖြစ်တဲ့မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကမြတောင်ဖျားကြီးစိုးရင်တိုင်ဟောင်းဝိသုဒ္ဓယုံစတဲ့ចောင်းတိုက်တွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေပြုလုပ်နေပါတယ်။မန္တလေးမှာစစ်တပ်ကအာဏာသိမ်းတဲ့ February 1ရက်နေ့ကစလို့တန်ဃာတော်တွေပါဝင်တဲ့တန်ဃာသမဂ္ဂသမိတ်စစ်ကြောင်းဟာနေ့စဉ်မပြတ်စစ်ကောင်စီစန့်ကျင်ဆန္ဒဖော်ထုတ်နေတာပါ။အခုလိုဖုန်ကြီးចောင်းတွေကိုဝင်ရောက်ရှာဖွေတာတွေလုပ်နေပေမဲ့စစ်ကောင်စီစန့်ကျင်ရေးကိုဆက်လက်လှုံ့ဆော်သွားမယ်လို့တန်ဃာသမဂ္ဂသမိတ်စစ်ကြောင်းကဦးဆောင်စရာတော်တပါးက VOA ကိုအခုလိုမိန့်ပါတယ်။
ကျောင်းတိုင်းတွေရဲ့ဝင်စီးရဲ့ပါညာဆိုတာကဒါလိုပြောလို့ရှိရင်တော့တက်တဲ့ဒီအကြောင်းပြချက်ရှင်နဲ့ဒီຫນွေဥတော်နိုင်ရေးမှာ
လှူရှာမှုအားကောင်းတဲ့ဒါကြောင်းတိုက်တွေကိုဝင်စီးရဲဆိုမှတော့ဒါဒီသံဃာတွေကိုဟိုချင်းချောက်တယ်ပေါ့သံဃာတွေကိုချင်းချောက်တယ်လို့ဉာဏ်တော့အဲ့လိုယူဆတယ်အဲဒါကဟိုအခုမှရလို့မဟုတ်ဘူးဦးဇင်းတို့2009တုန်းကလည်းဒီလိုပဲဒီသံဃာတွေဘုန်းကြီးကြောင်းတိုက်တွေကိုဝင်ပြီးတော့သူတို့စီးခဲ့တယ်တိုင်းငယ်ဖန်စီးတာမျိုးတွေလုပ်ခဲ့တယ်ပေါ့နော်အဲ့ဒီလိုလုပ်ခဲ့ပြီမဲ့လေဦးဇင်းတို့ဒီသံဃာစစ်ကြောင်းနေရာတော့ဟိုရက်တန်သွားတာမျိုးမရှိဘူးရတဲ့နည်းနဲ့ဦးဇင်းတို့ကတော့ဆက်ပြီးတော့မှအဲဒီဟိုပါပေါ့လှောက်ရှားမှုတွေဆက်ပြီးတော့လုံနေရအောင်ဝင်စီးတယ်ဆိုတာလဲတန်ငါတွေကဒီညာဘက်မှာဖျောင်းနိုင်ကြီးတွေထွန်းပြီးတော့မှစုတောင်းပွဲတွေလုပ်ကြတာပေါ့နော်ပေးရွတ်တဲ့စုတောင်းပွဲတွေလုပ်တယ်ဒါကိုပြောဒီလိုပေးရွတ်တာကိုပဲဒါစစ်ကောင်စီဒါအကျန်းဖက်သမားတွေကတော့သူတို့ဒါစန့်ကျင်နေဆိုပြီးတော့မှဒါကြောင့်လိုက်တွေကိုဝင်စီးကြတာသူတို့ဘယ်လိုပဲအဲဒီလိုဝင်ကြောင်းတိုက်ဒီမှာအကျန့်ဖတ်တာမျိုးလို့ချင်းချောက်တာမျိုးတွေရှိနေပါစေအဲဦးလင်းတို့ကကတော့အာလောက်ဆရာရှိတာတွေဆက်ပြီးတော့ထုတ်သွားမယ်လို့ဦးလင်းကတော့အဲ့လိုပြောချင
်စစ်တပ်ကအာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစလို့စစ်ကောင်စီကိုစန့်ကျင်ဆန္ဒပြတဲ့သူတွေကိုပြစ်ခတ်တာကြောင့်မြန်မာနိုင်ငံတဝမ်းမှာတေဆုံးသူ900ကျော်ရှိပြီးဖမ်းဆီးခံရသူ3000ကျော်ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကထုတ်ပြန်ထားပါတယ်အခုလိုပြစ်ခတ်တာတွေကြောင့်တေဆုံးတာတွေရှိသလိုဖန်စည်းတာတွေရှိနေပေမဲ့စစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြတပိတ်တွေဟာမြန်မာနိုင်ငံတဝန်းလုံးမှာစန့်ကျင်ဆန္ဒဖော်ထုတ်နေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာပါရှင်ရန်ကုန်ဘက်ကဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေအကြောင်းကိုလည်းတင်ပြခြင်းပါတယ်လမ်းမတွေပေါ်ထွက်ပြီးဆန္ဒပြမှုတွေတိတိတသားနှဲသွားတဲ့ရန်ကုန်မြို့မှာတော့ဒီကနေ့ဆန္ဒပြသူရာခိုင်နှုန်းလောက်လမ်းပေါ်ထွက်ခြိတက်ဆန္ဒပြကြပါတယ်ရန်ကုန်မြို့လည်းပပေးတန်းမြို့နယ်တွေကလမ်းမတွေပေါ်မှာခြိတက်ဆန္ဒပြခဲ့ကြတာပါလုံးကြုံရေးတွေရောက်မလာခင်မှာပဲလူစုခွဲနိုင်ခဲ့တဲ့ဆန္ဒပြပွဲအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မွန်ကပြောပြပေးပါမယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမြန်မာအရေးအာဆီယံခေါင်းဆောင်တွေကြားဆွေးနွေးပွဲမတိုင်ခင်ဒီကနေ့ဧပြီလ23ရက်တောက်ကြနေ့မှာမြို့နယ်ပေါင်းစုံကလူငယ်တွေစုပေါင်းထားတဲ့ဆန္ဒပြလူထုဟာရန်ကုန်မြို့နယ်လမ်းမတွေပေါ်ထွက်လာပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။ပပေးတမ်းမြို့နယ်တွေက32လမ်းထိပ်ကနေစပြီးတော့ရွှေဘုံသာလမ်းအထိကိုလူအင်အား300ကျော်နဲ့အနော်ရထာလမ်းမကြီးပေါ်မှာလမ်းလျှောက်ချီတက်ဆန္ဒပြနိုင်ခဲ့တယ်လို့ရန်ကုန်ဗဟိုတပိတ်ဖြစ်မြောက်ရေးကော်မတီတာဝန်ခံကိုကေတူးက VOA ကိုပြောပါတယ
်ဒီတပိတ်ကိုလှုပ်ဖို့ပေါ့နော်ပထမကြီးအတားစီတော်တော်များရှိကြအောင်ကျွန်တော်တွေ့ရတယ်ဘယ်လိုမျိုးလဲဆိုတော့ဒီညပေါ်မှာလည်းအချိန်ချင်းတပိတ်ကြီးပေါ့နော်သူတို့ကင်းပတ်နေတာတွေဟိုပေါ်တင်ပေါ်တော့ဒီအဲ့လိုမျိုးဒီယူနီဖောင်းတွေဝတ်ပြီးကင်းပတ်နေတာရှိရယ်ပြီးတော့ခုနလိုမျိုးဒီသူတို့ထဲမှာလည်းသူတို့ဒီအရက်ဝတ်ပုံစံမျိုးနဲ့လှုပ်ရှားနေရတယ်ကိုကျွန်တော်တွေ့ရတယ်ပေါ့နော်အဲ့ဒီတွေ့ရတဲ့အဲ့လိုအခြေအနေလေးအပြင်မှာကိုကျွန်တော်တို့အချက်ဒီလိုတပိတ်တစ်ခုဖြစ်ဖို့ရက်တော်ချက်ချာလေးကတေးချာအချိန်ယူစောင့်ကြည့်ပြီးမှတတိချက်ချာကိုထိထိရောက်လောက်တာဖြစ်တဲ့အတွက်တော့ကျွန်တော်တို့လောက်တော့လုံနိုင်လိုက်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကခုနကပြောတဲ့အခက်အခဲအများကြီးရှိတယ်အဲ့လိုမျိုးသူကင်းပတ်တာမျိုးတွေရောရှိရပေါ့နော်ဒါပေမဲ့ဘယ်လိုပဲဖြစ်တော့ကျွန်တော်တို့ဒီထိထိရောက်တော့လုံနိုင်နိုင်တယ်လို့ဟိုပြောလို့ရတာပေါ့နော်ကျွန်တော်ဒီတေးချာလေးတော့စီစဉ်ထားတဲ့အတိုင်းတော့ဖြစ်လာပါတယ်ဟုတ်
စစ်အာဏာသိမ်းမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းရန်ကုန်မြို့လမ်းတွေပေါ်မှာပြည်သူအလုံးအင်းနဲ့ထွက်လာပြီးတော့ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်ရှိခဲ့ပေမဲ့စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်ဖြိုခွဲမှုကြောင့်ဧပြီလပိုင်းရောက်ချိန်မှာဆန္ဒပြပွဲတွေဟာတိတိတသားနှဲသွားခဲ့ပါတယ်။တင်းချက်တဲ့လုံခြုံရေးတွေကြားပျောက်ကြားတဲ့ဖိတ်ပုံစံမျိုးတွေသာလှုပ်ခဲ့ကြတာကနေဒီနေ့တော့ဆန္ဒပြသူရာခိုင်နှုန်းပါဝင်တဲ့ခြိတက်ဆန္ဒပြပွဲကိုပြန်လုပ်လာတာဖြစ်ပါတယ်။လုံခြုံရေးအခက်အခဲရှိတဲ့ကြားကတကြောပြန်စတင်ခဲ့တဲ့ဒီတဲ့ဖိတ်မှာပြည်သူတွေကလည်းပူပေါင်းပါဝင်ခဲ့ကြပါတယ်။အနာရှင်တော်လာရဲ့အမှတ်အသားဖြစ်တဲ့လက်သုံးချောင်းထောင်ပြီးဆန္ဒပြလူလူကိုအားပေးခဲ့ကြသလိုလမ်းပေါ်သွာလာနေတဲ့ကားတွေကလည်းလုံခြုံရေးဆောင်ရွက်ပေးခဲ့ကြတာပါဆန္ဒပြသူတွေခြေတက်ရလက်တစ်ချောင်းမှလည်းကားဟွန်းနေတီးကားတွေကိုနှင်းနှင်းလေးမောင်းပြီးတော့မော်တော်ယာဉ်တွေကလိုက်လံကားရန်ပေးခဲ့ကြပါတယ်
ကျွန်တော်တို့လည်းအဲ့လောက်ဒီကားသမားနေရာမှာအစားဒီလိုမျိုးဝိုင်းဝန်းကြည့်တော့ပူပေါင်းပေးလိုက်မယ်လို့တော့မှကျွန်တော်တို့မထင်သားလေးဘူးပေါ့နော်တကယ်တကယ်လက်တွေ့ဖြစ်လာတဲ့အချိန်ကျတော့ကားသမားတွေကလည်းအကုန်လုံးဒါသူတို့ကားတွေကိုရှက်ပေးတယ်ဟိုနှီးနှီးလေးမောင်းပေးတယ်တချို့ဆိုလို့ရှိရင်ဟောင်းနေဝိုင်းတီးပြီးရေပေါ့နော်ဒီတချို့ကြောင့်လည်းကားတွေကထွက်ပြီးဆင်းပြီးတော့လက်ခုပ်တီးပြီးရေလူတွေရှိတယ်လက်သုံးချောင်းထောင်ပြီးတော့အကုန်လုံးလုပ်ပေးရေလူတွေရှိတယ်ပေါ့နော်ဒီလိုမျိုးအဲ့လိုတူတင်ဖြစ်နေတာမရှိဘဲနဲ့အဲ့လိုအခြေအနေမျိုးတွေ့ရတော့လည်းဒါကျွန်တော်တို့တပိတ်လုပ်တဲ့လူတွေအနေနဲ့ပို့ပြီးတော့လည်းမျက်ရည်ချမိတယ်အငြင်းလည်းကွမ်းတာမိတယ်ပေါ့နော်ဒီလောက်ကြီးသူတို့ပူပေါင်းပါဝင်လာလိမ့်မယ်လို့ကျွန်တော်တို့ကမထင်ဘူးသူအင်းနေတာဘူးလို့ပဲထင်တာပေါ့နော်အဲ့တော့ကျွန်တော်တို့ထင်တာကတော့ထပ်ပိုပြီးရန်ကုန်မြို့မှာရှိတဲ့လူတွေရဲ့အခြေအနေမှာဒီလိုမျိုးဟိုဒီမိုကရေစီရေးလှုပ်ရှားမှုတွေကိုရှိနေကြတဲ့ဆိုတဲ့ပုံရင်မျိုးတော့ကျွန်တော်တို့ဒီနေ့တွေ့လိုက်ရတဲ့အတွက်တော့အရင်တော့ဝမ်းသာမိပါတယ်ဗျာ
လုံခြုံရေးကြောင့်အချိန်ကြကြချီတက်ဆန္ဒပြပွဲမလုပ်နိုင်ခဲ့ပေမဲ့ဒီကနေ့လုပ်တဲ့ဆန္ဒပြပွဲဟာထိရောက်မှုရှိတယ်လို့လည်းသူကမြင်ပါတယ်
ကျွန်တော်တို့ဒီလိုမျိုးလှုပ်တယ်ဆိုတဲ့ရှိရက်ကအခက်ခဲအများကြီးရှိပေမဲ့လည်းကျွန်တော်တို့ရှန်ကုန်မှာရှိတဲ့လူငယ်တွေပေါ့နော်အဖွဲ့အစည်းတွေစုပေါင်းပြီးတော့မှဒီဒီမိုကရေစီရေလှုပ်ရှားတဲ့ဒုတိယဝေ့ကိုပြန်လည်ပြီးတော့မှပထမဆုံးအချိန်အနေနဲ့ပထမအဆင့်ချိန်အနေနဲ့ပူးပေါင်းပြီးလှုပ်ဆောင်လိုက်တယ်ဆိုတော့တဘောပဲရအောင်ရှုလိုက်တာဖြစ်တယ်ပေါ့နော်အဓိကတော့ကျွန်တော်တို့လူအ
ကမ္ဘာလုံးဆိုင်ရာမြန်မာနေဦးဒေါ်လာရေးဆန္ဒပြပွဲတွေကိုနိုင်ငံစုံမှလှုပ်ကြဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကိုလက်မခံဘူးဆိုတာကမ္ဘာတည်အောင်လို့နိုင်ငံစုံမှရောက်နေကြသူတွေကတညီတညွတ်ထဲဆန္ဒပြကြဖို့အရည်ရွယ်ထားကြပါတယ်ရှင်
။မဆုမျက်မှုံပြပြပေးခဲ့တာပါရှင်။ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ပြည်နယ်မဲစရင်ဒေသကတန်လွင်မြစ်အတွင်းမှာခုံမောင်းသွားနေတဲ့ထိုင်းနယ်ခြားစောင့်ရဲတပ်ဖွဲ့ရဲ့စစ်ရင်တစင်းကိုမြန်မာစစ်တပ်ဘက်ကပစ်ခတ်ခဲ့ပါတယ်။ထိုင်းအလံလွှင့်ထူထားတဲ့ဒီဆက်လီကိုမြန်မာဘက်ကပစ်ခတ်တာဟာစစ်ဆေးဖို့တားတဲ့သဘောဖြစ်တယ်လို့ထိုင်းဘက်ကတော့ပြောပါတယ်။မြန်မာဘက်ခြမ်းတန်လွင်မြစ်ကမ်းမှာတောင့်တင်နေတဲ့ကရင်ဒုက္ခသည်တွေကိုထောက်ပံ့ရေးပစ္စည်းတွေသွားပေးတဲ့ဆက်လီတစ်စီးကိုလည်းမြန်မာတပ်ဖက်ကဒီရက်ပိုင်းမှာပစ်ခတ်ခဲ့ပါသေးတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။မြန်မာနဲ့ထိုင်းနိုင်ငံနယ်စပ်တန်လွင်မြစ်ထဲသွားနေတဲ့ထိုင်းနယ်ခြားစောင့်တပ်330ကရဲတပ်ဖွဲ့ဝင်တွေစီးလာတဲ့ဆက်လေတစဉ်အီဘီလာ22ရက်နေ့ကပြစ်ခတ်ခံရတယ်ဆိုတာကိုအမှတ်330နယ်ခြားဆောင်ရဲတပ်ဖွဲ့အကြီးအကဲနီရန်ချိုင်ရာရက်ကဒီကနေ့အတည်ပြုခဲ့ပါတယ်။ထိုင်းနိုင်ငံမယောင်ဆောင်ပြည်နယ်ဘန်တထာဖန်ကျေးရွာအနီးမြန်မာဘက်ကတော့မဲခါထာခေါ်မဲတရစ်ကလိုဖက်မှာပြစ်ခတ်ခံရတာဖြစ်ပါတယ်။စစ်ကောင်စီတပ်တွေကမြန်မာဘက်အချမ်းကနေလှမ်းပြစ်ခတ်မှုအတွင်ထိခိုက်ဒဏ်ရာရမှုမရှိသလိုထိုင်းဘက်ကပြန်လဲပြစ်ခတ်တာမျိုးလည်းမရှိခဲ့ဘူးလို့လည်းဆိုပါရယ်ထိုင်းအလံလွှင့်ထူထားတဲ့ဆက်လီကိုပြစ်ခတ်တာဟာချင်းချောက်ပြစ်ခတ်တာမဟုတ်ပဲစစ်ဆေးဖို့ရက်တန့်ခိုင်းတဲ့အနေနဲ့သတိပေးပြစ်ခတ်တာလို့လည်းအမှတ်330ရဲ့ထိုင်းရဲမှုကထုတ်ပြန်ပြောဆိုခဲ့ပါရယ်ထိုင်းနယ်ခြားစောင့်ယူနီဖောင်းဝတ်နဲ့ရဲတပ်ဖွဲ့ဝင်၄ယောက်ပါလာတဲ့ဆက်လီကိုမြန်မာတပ်တွေဘက်ကတနအီခန့်စစ်ဆေးပြီးမှပြန်လဲထွက်ခွာခွင့်ပြုခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြထားပါတယ်။အခုလိုမျိုးဖြစ်ရဖြစ်ပွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားကတန်လွင်မြစ်ထဲမှာအကျိုးတူခွဲဝေသွားလာလုကင်စားတောက်နေတဲ့ထိုင်းဆက်လီတွေကိုနောက်ထပ်ပြစ်ခတ်တာမျိုးတွေမလုပ်ဖို့အတွက် TBC နှစ်နိုင်ငံနယ်ခြားကော်မတီသဘောတူညီချက်တွေကိုလိုက်နာဖို့အတွက်နှစ်နိုင်ငံနယ်စပ်အာဏာပိုင်တွေကဆွေးနွေးညှိနှိုင်းနေကြတယ်ဆိုပြီးထိုင်းနယ်ခြားဆောင်ရဲတပ်ဖွဲ့အမှတ်330ကတာဝန်ရှိသူတွေကရှင်းလင်းသွားတာကိုလည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနယ်ခြားဆောင်ဆက်လီကိုမြန်မာတပ်ဖက်ကလှမ်းပစ်တဲ့ဖြစ်ရကြောင်းတန်လွင်မြစ်ထဲသွာလာနေတဲ့ထိုင်းဆက်လီအစီး20ကျော်သွာလာမှုယာယီရဆိုင်ခဲ့ရပါတယ်။ထိုင်းဒေသခံခြေရွာသားတွေကလည်းသူတို့တွေကိုကာကွယ်ပေးဖို့အတွက်ထိုင်းအနာပိုင်းနေထံမှာတောင်းဆိုခဲ့ကြပါတယ်။အခုလိုမျိုးထိုင်းနယ်ခြားဆောင်တပ်ရဲဆက်လီအပြစ်မခံရခင်ထိုင်းရဲသားလေတွေကိုမြန်မာဘက်ကပြစ်ခတ်မှုအေဘီလာထဲမှာနှစ်ကြိမ်လောက်ဖြစ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ကရင်လူ့အခွင့်အရေးအုပ်စုရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ်။
ဒါကသူတို့လောက်သိမှုပေါ့နော်။ဘာလို့လဲဆိုလို့ရှိရင်ဒါပြည်သူတွေတောင်းနေတဲ့လမ်းကြောင်းလည်းဖြစ်တယ်ပေါ့။နောက်ပြီးလို့ရှိရင်လည်းသူတို့ကဒီထိုင်းကိုပဲပြည့်ပြည့်ဒီတမန်ပြည်သူလူထုကပဲပြည့်ပြည့်ပေါ့ဒါကြတော့ဒီဘယ်လိုပြောမလဲ။ conflict ဖြစ်နိုင်တဲ့ဟိုဟာလောက်ဆောင်မှုတွေလည်းဖြစ်တာပေါ့အထူးသဖြင့်သွားလာနေတဲ့ပြည်သူလူထုတွေလည်းများလာပြည့်ချင်အဖြစ်ကဒါဒီလူတို့ရဲ့လူလာဆိုတာလာခွင့်ကိုသူတို့ကဒီပိတ်ပြီးတဲ့ပုံမျိုးပဲပေါ့လေအခြားတော့သူတို့နဲ့ဆိုင်နဲ့ဘယ်လိုပြဿနာဖြစ်လဲဆိုတော့ကျွန်တော်တို့လည်းပြောတတ်ဘူးပေါ့နော်ဟိုကပြောလို့မရဘူးပေါ့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒါတကယ်ပဲဒါတည်ငြိမ်မှုမရှိအောင်လှောက်ဆောင်တာနဲ့အတူတူပဲပေါ့လေဒါလို့လည်းဆိုလို့ရှိရင်ဒီလိုမျိုးတနတ်နဲ့ချောင်းနဲ့ပြတာဆိုလို့ရှိရင်လည်းလူတွေကသွားလာမရေကြတော့ဘူးအကြောင်းရုံကြရတာပေါ့
ကရင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေဆက်ဖက်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ကရင်ရွာသားတောင်းတဲ့ချီပြီးတန်လွေမြစ်ကမ်းနားကဒေသတွေမှာခုံလုံးနေထိုင်နေကြပါတယ်။စားတောက်နေထိုင်ရေးဒုက္ခဖြစ်နေတဲ့စစ်ပြေးကရင်ဒုက္ခသည်တွေကိုတော့ထိုင်းနိုင်ငံဘက်ကပရဟိတလုပ်သူတွေကကူညီကယ်ဆယ်ရေးပစ္စည်းတွေကိုတန်လွေမြစ်ကိုဖျက်ပြီးသွားရောက်ပေးဝေခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြန်မာစစ်တပ်ဘက်ကထိုင်းဆက်လီတွေကိုလှမ်းပစ်နေတာလည်းဖြစ်ပါရဲ့ရှင်
။မအေးမှပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးမှာကတော့အရက်သားဆိုရကိုဖယ်ရှားပြီးတော့အာဏာသိမ်းယူထားတဲ့မြန်မာစစ်တပ်ရဲ့ လူသားမဆန်တဲ့ဖန်စီတပ်ဖြတ်မှုတွေနောက်တိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ပြည်သူလူထုကဆင်းရဲဒုက္ခကြီးလာပြီးတော့လူသားချင်းစာနာထောက်ပံ့မှုအကူအညီတွေကအရေးတကြီးလိုအပ်နေတယ်လို့မကြသေးခင်ကပဲဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUGရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနဒုဝန်ကြီးနော်ထူးဖော့ကပြောပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
Good day, Amyuda. You know, you saw that day. Go, big day. Such a young nigga, but that poison that happened. So today, today, ma, you don't just want to talk to me. Ne, be any sign. I see man, can go. You want to talk ma? Do you want to? Niya go. Can I can I just go? Oh, go go right now. Lumia, time now. Amyuda, media, get that guy. Jaro, who do Taiwan?
ပြည့်ခံရတဲ့အပေါ်မှာဘယ်လိုခံစားရသလဲဒီလိုဝင်ကြီးနေရာခံရခံရတဲ့အပေါ်မှာရောဘယ်လိုခံယူထားပါသလဲအဲ့ဒါအရင်ဆုံးပြောပြပေးပါလားဟုတ်ကဲ့ပါအခုလိုနိုင်ငံအတွက်ရေးကြီးတဲ့အချိန်မှာဒီလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်စီမံခန့်ခွဲရေးဝန်ကြီးဌာနမှာတာဝန်ပေးခံရတဲ့အတွက်ဒီမှာနေနဲ့အများကြီး ဒုက္ခရောက်ကြရတယ်ဒီလူတို့တွေကဒီလူသားချင်းဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလိုအပ်တယ်ပေါ့နော်ဆိုတော့ဒီလိုရေးကြီးတဲ့ကာလမှာတကယ်အထူးလိုအပ်နေတဲ့အကူအညီတွေကိုပေးဖို့ဒီကျမတို့ဝန်ကြီးဌာနကနေဆောင်ရွက်ရမှာဖြစ်တာပေါ့နော်ဒီဝန်ကြီးဌာနမှာတာဝန်ပေးခံရတဲ့အတွက်ကျမအနေနဲ့အများကြီးအလုပ်လုပ်ဖို့အတွက်ကျမဟိုကအစီအစဉ်ရှိတယ်ခွန်အားတွေလည်းရှိတယ်
အခုလိုဒီလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှာဒုဝန်ကြီးတယောက်အနေနဲ့တာဝန်ခံရခံရရပြီဆိုတော့ကိုယ်အနေနဲ့ရောဒီကြဝယ်မှာဒီလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်ဘာတွေများပြင်ဆင်ထားပါသလဲဘာတွေဆောင်ရွက်သွားဖို့ရရှိနေပါသလဲရှင်
ကျမတို့ဝန်ကြီးဌာနအနေနဲ့ကဏ္ဍတွေခွဲပြီးတော့မှလူသားချင်းဆိုင်ရာလိုအပ်နေတဲ့အကူအညီတွေကိုပေးဖို့ပြင်ဆင်ထားတာရှိပါတယ်။အဲဒီကဏ္ဍလိုက်ဆိုတဲ့နေရာမှာဒီတွင်စစ်ဘေးရှောင်တဲ့ဒုက္ခသည်တွေရှိမယ် CDM လောက်ဆောင်နေတဲ့ဝန်ထမ်းတွေနဲ့တရားဖမ်းဆီးချုံနောက်တွေခံရတဲ့လူတွေအတွက်ရှိမယ်ပြီးတော့မှလက်ရှိဆန္ဒပြတဲ့လူတွေသာမန်ပြည်သူလက်လုပ်လိုက်စားတွေရှိမယ်ဆိုတော့အဲ့ဒါတွေကိုကဏ္ဍလိုက်ခွဲပြီးတော့မှလိုအပ်နေတဲ့အကူအညီတွေကိုတချို့ရောက်ပေးဖို့အတွက်ပြင်ဆင်ထားတာရှိပါတယ် အဲ့လိုလုံဆောင်တဲ့နေရာမှာလည်းကျမတို့အနေနဲ့ကတော့ဒီနိုင်ငံတကာဆေးရုံလုံဆောင်ရေးတွေလုပ်မယ်ပေါ့နော် UN အဖွဲ့အစည်းပါဝင်မြန်မာနိုင်ငံကိုအကူအညီပေးနေတဲ့သက်ဆိုင်ရာအစိုးရအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ပြီးတော့မှသူတို့အနေနဲ့စစ်ကောင်စီအုပ်စုကိုအတိမတ်မပြုဖို့နဲ့မိတိမီးနဲ့မှပူးပေါင်းပါဝင်မှုမလုပ်ဖို့ကိုတောင်းဆိုမယ်ဆေးရုံလုံဆောင်မှုတွေလုပ်မယ်
အခုလိုလောကျမှာဆိုလို့ရှိရင်ဒီအခက်ပေါ်တဲ့ဟျူမနီတေးရီးယန်အဆစ်တန့်ကိုပေးပြီးသားဆိုရရရှိတယ်အဲ့ဒီပေးပြီးသားဆိုရတွေကနေပြီးတော့မှဆက်ပေးဖို့နဲ့မပေးရတဲ့ဆိုရတွေကိုလည်းဆက်ပေးဖို့အတွက်ဆက်လက်တိုက်တွန်းသွားဖို့ရှိတယ်ပေါ့နော်အခုဆိုလို့ရှိရင်ဒါကျမတို့ကြားတာပေါ့နော်ပြည်ရဲ့စက်ခွန်ရနေရဆိုလို့ရှိရင်လည်းအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝန်ကြီးတွေပထမဆုံးစီ
Tana, Anineo, Sunu Movie, Lungan, and we sat in the Babylon.
Okay, sat in the Babi, Tomato, who are Yedo, Yishi, Lungan season, Yiswe Bidoma, a good solution in Madala Drill of Toyame Yadri, Dongla Drill of Toyame Yadri, Tola Drill of Toyame Yadri, who are low or Yiswe Chat Habi Babi. Uma solution, the Dela Dream solution, Tomato, a Pilot Toyame, a check to see the editor. ဒီတက်ဆိုင်ရာနိုင်ငံလိုက်အကူအညီပေးနေတဲ့အစိုးရအဖွဲ့တွေနဲ့စက်တိုက်ကြွေးဖို့ရှိတယ်ပြီးတော့မှတိုင်းရင်းသားဒေသတွေမှာလူသားချင်းစာနာစီပေးနေတဲ့ CBO, CSO တွေနဲ့လည်းစက်တိုက်ကြွေးဖို့ရှိတယ်ပြီးတော့မှလက်တော်ကူညီတွေလိုအပ်နေတဲ့ CDM လုံခြုံရေးကိုဟိုတွေ့ကိုအတွေ့ရောနည်းလမ်းတွေရှာပြီးတော့မှအကူအညီပို့အတွက်အစီအစဉ်တွေရှိပါတယ်ရင်းရှင်းမှာဆိုလို့ရှိရင်တော့ဒီမှာတို့ကအကူအညီလိုအ
ပြေဝရရှိဖို့အတွက်အစီအစဉ်တွေလုပ်ငန်းစဉ်တွေကိုချပြီးတော့မှအကောင်အထည်သွားဖို့ရှိပါတယ်။
ကိုအခုချိန်မှာကစစ်တပ်ကအာဏာသိမ်းထားပြီးတော့ဒါဆန္ဒပြနေရတဲ့သူတွေကိုပြစ်ခတ်တဲ့ဖြတ်ကြားနှိမ့်ဆက်ညှဉ်းပန်းဖမ်းဆီးတာတွေလည်းရှိနေတယ်ဒီစစ်တပ်ကိုစန့်ကျင်တဲ့လှုပ်ရှားမှုမှန်သမျှကိုနှိမ့်ကွပ်တာတွေရှိနေတဲ့အခါကျတော့အခုလိုမျိုးဒီလက်ရှိကြုံနေရတဲ့ဒီစစ်အာဏာသိမ်းထားတဲ့အခင်းကျင်းပေါ့နော်ဒီအခြေအနေအောက်မှာအခုလိုကိုကဒီတာဝန်ကိုထမ်းဆောင်ရတာအခါကျ
ဒီနေ့ဇက်ကိုဖျက်ကျော်ပြီးသားလူတွေကတက်ဆိုင်ရာနိုင်ငံကအစိုးရတွေကဒီဝင်အခွင့်မပြု ဘူးဆိုလို့ရှိရင်ကျမတို့ကလိုအပ်နေတဲ့အကူအညီကိုပေးဖို့အတွက်အများကြီးအခက်အခဲရှိပါတယ်။အဲ့ဒါတော့ဟိုစိတ်ခေါလုပ်ငန်းလက်တွေ့လှုပ်ဆောင်တဲ့နေရာမှာဟိုစိတ်ခေါမှုပေါ့နော်။ဒီကျွေးမှာဆိုလို့ရှိရင်လည်းဒီ အခက်အခဲတွေကိုကြတော့ဒီလောက်ကကျမတို့ဒီဟိုဌာနတစ်ခုဟိုတဲ့နဲ့လုံလို့ရတဲ့အလုပ်မျိုးမဟုတ်ဘူးပြီးတော့မှဟိုကဒီ ဆိုတော့သူတို့နဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှဒီကြုံတွေ့နေရတဲ့အခက်အခဲတွေကိုသူတို့ကဖြေရှင်းပြီးတော့မှသူတို့တွေနဲ့ဟိုရတဲ့အနေထားမှာပူးပေါင်းပြီးတော့မှလှုပ်ဆောင်ခြင်းအဖြစ်ဒီလူထုတွေစီကိုအကူအညီချစ်ချစ်ရောက်ပေးနိုင်ဖို့အတွက်အကောင်းဆုံးကြိုးစားနေပါတယ်ဆိုတော့ဒီမှာလေကျွန်မတို့ခုပြင်ချင်တာဒီရပ်ပိုင်းအတွင်းမှာပဲ
အမာတီဗီကနေပြီးတော့မှဒီမြန်မာစစ်တပ်ကနေပြီးတော့ပြင်ညာသွားတာတစ်ခုကြားလိုက်ပါတယ်အဲ့ဒါပါလဲဆိုတော့အခုဖွဲ့စည်းလိုက်တဲ့ NUG ဟာဆင်ပြိုင်အစိုးရတည်းဖြစ်တယ်လို့သူတို့ပြောသွားပါတယ်ဆိုတော့အဲ့လိုသူတို့ပြောသလိုပဲဒါ NUG ကဆင်ပြိုင်အစိုးရလားဒီပုံမှာဘယ်လိုများတုံ့ပြန်ချင်ပါလဲရှင်အော်စစ်ကောင်စီအုပ်စုကဘယ်လိုပဲပြောပြောကျမတို့ NUG ကလူပြည်သူလူထုရဲ့ထောက်ခံမှုကိုအပြည့် ဒီစစ်ကောင်စီကသူတို့ကိုသူတို့ကိုစအစိုးရလို့အသိမှတ်ပြတာတကယ်ဆိုတော့အဲ့ဒါကတော်လေးကိုရည်စရာကောင်းတဲ့ကိစ္စပေါ့နော်သူတို့ကတိုင်းပြည်ရဲ့အနာကို
လည်းတော့ပြီးတော့မှမတော်မတရားအရာယူထားတယ်ပြီးတော့မှသူတို့မှလည်းသူတို့ကိုအတိအမှတ်မပြုဘဲနဲ့သူတို့ကိုသူတို့အစိုးရလို့အတိအမှတ်ပြုပြီးတော့မှအစိုးရလို့သူတို့ကိုသူတို့ခေါ်တာတော့ကျွန်မထင်တယ်အဲ့ဒါအရင်ပဲရှက်စရာကောင်းပါတယ်ဟုတ်ကဲ့အခုဆိုလို့ရှိရင်စစောပြောသလိုပဲဒီဖွဲ့စည်းလိုက်တဲ့မြို့သားညီညွတ်ရေးအစိုးရပေါ်မှာဒီမြန်မာပြည်သူတွေကတော့အမတန်ကိုထောက်ခံကြတယ်နိုင်ငံတကာမှာဆိုရင
ည်သူတွေကိုရောတစုံတရာပါပြောနိုင်မလဲအခုချိန်မှာ
အဲဒီမှာကလေစကူတိုင်းကဒီဆရာနာရှင်အောက်မှာဟိုကြီးပြင်းလာတဲ့တိုင်းသားဒေသမှာမွေးဖွားလာတဲ့လူတယောက်ဖြစ်တယ်ပေါ့နော်အဲ့တော့ဒီဆရာနာရှင်အောက်မှာနေရတဲ့ဒုက္ခဆင်းရဲကိုဒီမှာသိတယ်အဲ့တော့ဒီဒုက္ခဆင်းရဲကိုကျမခံရပြီးတဲ့နောက်မှာကျမဘသူ့ကိုမှလည်းဒီဒုက္ခဆင်းရဲကိုမခံစားစေချင်ဘူးကျမနောက်မျိုးဆက်ဘသူ့ကိုမှဒီဒုက္ခရဲ့ဒဏ်ကိုမခံစားစေချင်ဘူးဆိုတော့ကျမဒီပြည်သူတွေကဒီအငူကြီးအစိုးရဘက်မှာထောက်ခံအားပေးတာကသူတို့အနေနဲ့ကဒီစစ်အာဏာရှင်ရဲ့မကောင်းတဲ့ဆိုးကျိုးတွေကိုသူတို့ကကောင်းကောင်းသိတယ်အဲ့ကြောင့်မလို့ဒီနိုင်ငံတကာမှာရောက်နေတဲ့မြန်မာပြည်သူပြည်သားတွေရောပြီးတော့မှအထူးသဖြင့်မြန်မာပြည်တွင်းမှာရှိတဲ့ပြည်သူပြည်သားတွေကသူတို့ရဲ့အသက်အန္တရာယ်ကိုမမှုပဲနဲ့အငြင်းချီဆိုရကိုထောက်ခံတာကကျမတို့အတွက်ခွန်အားအများကြီးဖြစ်စေတယ်။အဲ့ဒီခွန်အားနဲ့ပဲကျမတို့တွေအားလုံးလိုချင်တဲ့ Federal Democracy ကိုရရှိဖို့အတွက်ကြိုးစားလှုံ့ဆော်သွားမယ်။
ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဒါဖွဲ့စည်းလိုက်တဲ့ NUG အစိုးရအแทမှာပဲဖြစ်ဖြစ်အခုဒီကနေ့ပေါ့နော်ဒီမြန်မာနိုင်ငံအတွင်းမှာဒီဆေးအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာဆိုလို့ရှိရင်အမျိုးသမီးတွေအများကြီးကိုရှေ့ထမ်းမှာတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီနိုင်ငံအစိုးရတစ်ခုဖြစ်လာမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေအတွက်အနာဂတ်ဟာပိုပြီးတော့ကောင်းလာမယ်လို့ရောမျှော်လင့်ပါလားဒီအပေါ်အလားအလာနဲ့ပတ်သက်လို့ဘယ်လိုများမှန်းဆမိပါလဲ
ဟုတ်ကဲ့တကယ်တမ်းကျတော့လေဒီမှာတို့နိုင်ငံမှာလေနော်ဒီလူငယ်တွေအမျိုးသမီးတွေကတော့အရင်တည်းကရောအခုအချိန်မှာရောဒီနောက်နိုင်ငံမှာပါဒီကြားတဲ့နေရာမှာအောက်ချိန်မှာနေရာကတည်းအသီးသီးမှာအမြင်တဲ့အရှိကနေပါဝင်လှုပ်ဆောင်နေကြတယ်လှုပ်ရည်ကရင်အရေးချင်းရှိကြတယ်လူတွေဖြစ်တယ်ပေါ့နော်လူငယ်တွေအမျိုးသမီးတွေကနော်အဲ့တော့အဲ့လိုလှုပ်ဆောင်မှုတွေကိုတက်ဆိုင်ရာခေါင်းဆောင်တွေကအတိမတ်ပြ
ဒီအမျိုးသမီးတွေလူငယ်တွေရဲ့လုံနိုင်စွမ်းကိုအတိအမှတ်ပြုတဲ့သဘောပဲဖြစ်ပါတယ်ဒီတော့နောက်လာမဲ့ Federal Democracy ဆိုရတွေမှာအမျိုးသမီးတွေလူငယ်တွေရဲ့ဥဆောင်မှုခံကန်တာကိုအတိအမှတ်ပြုပြီးတော့မှနေရာတွေပေးဖို့ဥဆောင်ခွင့်ပေးဖို့ကြွယ်မျှော်လင့်ပါတယ်အဲ့လိုပါမှာပဲတိုင်းပြည်အတွက်လိုအပ်တဲ့အတူတက်မှုတွေရရှိမှာဖြစ်ပါတယ်
ဟုတ်ကဲ့ပါအခုလိုချိန်ပေးဖြစ်ကြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ
်မကင်ဖြူတွေစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နီးပညာခဏနားဆင်ကြရအောင်ပါ
အမေရိကန်အာဂတ်တာဆူဇန်ဘီလာရဲ့အဖွဲ့ကမြန်မာအင်ဂျင်နီယာဒေါ်မီမီအောင်ဦးဆောင်ပြီးတီထွင်ထားတဲ့ Ingenuity ဆူဇန်ရဲ့ရဟတ်ရင်ဒေးဗီလီဟာ2021ခုနှစ်ဧပြီလ19ရက်တနင်္လာနေ့ကအင်္ဂါဂျိုပေါ်မှာပထမဆုံးဖြစ်တဲ့အောင်းအောင်းမြင်မြင်ပြန်တမ်းပြပြီးသမိုင်းမှတ်ချက်တင်ခဲ့တယ်ဆိုတာကိုဒီဂျပန်မှာပြောပြပါရစေ
The first flight of a current aircraft to another planet. This flight control confirmed that the
ENGA Jovo ma parma song pyan tan ne yahat yin le ha pyan tet da pyan sin da chou kwe pya ra re ko aw aw myin myin ne lou pya nai ne lo ENGA Jovo su san yin apwe ga California pyin ne Los Angeles na ma shi de NASA ye JPL thain chou ye sakhan ga ni pyo ni da ba
We can now say that human beings have flown a rotorcraft on another planet.
တခြားဂျိုးတစ်ခုပေါ်မှာလူသားတွေရဲ့ရဟန်းရင်ပြန်တန်းနိုင်ပြီလို့ကျမတို့အခုပြောနိုင်ပါပြီလို့ဝမ်ပန်တတာခြေညာနေသူက JPL စခန်းကဒီရဟန်းရင်တိဆောက်ရေးစီမံကိန်းကိုကြီးကြပ်သူမြန်မာအင်ဂျင်နီယာဒေါ်မီမီအောင်ပါဒီလိုပြန်တန်းနိုင်ဖို့အတွက်သူတို့တွေနှစ်ပေါင်းများစွာကြိုးစားခဲ့ကြရတယ်လို့လည်းပြောပါတယ
် Well our team has been working over 6 years some even longerTowards that dream.
အင်္ဂါဂျိုးပေါ်မှာပထမအဆုံးပြန်တန်းတဲ့အတွေ့အကြုံရခြင်းတဲ့အိမ်မက်တိုင်းကျမတို့စူးစမ်းခဲ့တာ6နှစ်ကျော်ပါပြီ။တချို့ဆိုကြားလာပါပြီ။ဒီမနေ့တော့ကျမတို့ရဲ့အိမ်မက်အကောင့်ထဲပေါ်လာပါတယ်
။ဟုတ်ပါတယ်။အလေးချိန်အဖြစ်4ပေါင်လောက်ပဲရှိတယ်။နေအောင်ကြီးစွန့်ရင်တုံးရဟရင်ကလေးဟာစီစဉ်ထားတဲ့အတိုင်းပွဲဥရအဖြစ်နဲ့34စက္ကန့်ပြန်တန်းမှုလုပ်နိုင်တယ်လို့အင်္ဂါဂျိုးကရတဲ့အချက်လက်တွေနဲ့အတည်ပြုနိုင်ခဲ့တဲ့နောက်သုံးလရဲ့အချာမှာအခုလိုပြန်တက်ပြန်ဆန်းလုပ်နိုင်ကြတာဖြစ်ပါတယ်။ရဟန်းရင်ပေါ်မှာတက်ထားတဲ့အမြင့်ပြကရိယာကအချိန်ကိုကြည့်ရင်အမေရိကန်အရှေ့ပိုင်းစံတော်ချိန်3နာရီ34မိနစ်မှာရဟန်းရင်ဟာအစီအစဉ်တိုင်း10ပေအမြင့်ကိုပြန်တက်ပြီးမိနစ်ဝက်လောက်အင်္ဂါဂျိုမျက်နှာပြင်ပေါ်မှာလှစ်ပတ်ပြန်ဝဲပြီးမှပြန်ဆင်းတဲ့အခါမှာသူ့ရဲ့ခြေလေးချောင်းပေါ်မှာကောင်းကောင်းပြန်ပြီးရပ်ခဲ့တာလို့ NASA ကပြောပါတယ်။အခုလိုIngenuity ရဟတ်ရင်ကလေးပြန်တန်းနေတာကို NASA JPL စခန်းကနေတည်းထုတ်လွှင့်ပြသကြတာဖြစ်ပါတယ်ဒီလိုပြန်တန်းနိုင်အောင်ဘယ်လိုစ조사ခဲ့ရတာပါလဲ
It looks easy I would like to take this opportunity to remind how difficult it is to fly a rotorcraft at Mars first and
foremost ကျော်လွယ်တယ်လို့လို့နဲ့ဒီရဟတ်ရင်လေးကိုအင်္ဂါဂျိုပေါ်မှာပထမအဆုံးအဖြစ်နဲ့ပြန်ဖို့စ조사ရတာဘလောက်ခက်ခဲတယ်ဆိုတာအခွင့်အကြုံတော့ပြောပြချင်ပါတယ်ဘာကြောင့်လဲဆိုရင်ဒီအင်္ဂါဂျိုဘောကလေတုကတိတ်ကိုပါလွန်လို့ပါကဘာနဲ့ရှင်ကြည့်ရင်အပုံတရာပုံတပုံလောက်ပဲရှိပါတယ်ကဘာမှာဆိုရင်ဟိမွန်တာတောင်ထက်3000လောက်မြင့်တဲ့နေရာကိုရောက်နေတယ်လို့ပါပဲအဲ့တော့လေတုကတိတ်ပါပါတယ်ဒါကြောင့်မလို့ ingenuity ကတကယ်ပေါ့ပေါ့တေးတေးလေးစောက်တော့မှဒီအင်္ဂါဂျိုလိုနေရာမျိုးမှာပြန်နိုင်မှာဖြစ်ပြီးတော့သူ့ဟာသူရက်တည်နိုင်မှာပါသူ့ရဲ့အလေးချိန်ကို4000တောင်မပြည့်အောင်လှုပ်ထားပါတယ
် ingenuity ရဟတ်ရင်ကလေးအင်္ဂါဂျိုဘောပြန်တန်းနိုင်တာဟာNASA အတွက်တော့သူတို့ရဲ့27ရာစု right ညီနောင်စူဇန်ပြန်တမ်းမှုအဖြစ်နဲ့သတ်မှတ်လိုက်ပါတယ်။ American နိုင်ငံမြောက်ကရိုလိုင်းနားပြည်နယ် Kitty Hawk နားမှာ1903ခုနှစ်ဒီဇင်ဘာလတုန်းက right ညီနောင်ကပထမဆုံးမော်တာတက်လေယာဉ်နဲ့ဝင်ဟင်မှာပြန်တမ်းပြခဲ့တာဖြစ်ပါတယ်။သူတို့ဟာ P-120 အကွာအဝေးကို ဆက်နေစကန်နဲ့အရောက်ပြန်တက်ပြန်ဆင်းလုပ်ပြခဲ့တာပါဒါဟာဒီကနေ့ကမ္ဘာတစ်လွှမ်းမှာရိုးနေပြီဖြစ်တဲ့လင်းပြန်တွေပေါ်လာစေတဲ့လူသားတွေလေးတဲ့ပထမဆုံးစပြီးပြန်နိုင်တဲ့အောင်မြင်မှုမျိုးဖြစ်ပြီးအခုအင်ဂျင်နီယာတီကလည်းအင်အားကြောင့်တောက်ကြကြလို့စနေဂျိုးဘော်ကတိုက်တန်လာလို့လို့မျိုးနေဆက်ကြဝလာတွေကစူးစမ်းနေလာမှုတွေကိုလှုပ်ဖို့အတွက်လမ်းပေါက်သွားတာဖြစ်တယ်လို့နာဆာရ
It's the start of a whole new kind of planetary exploration.
And we'll build on ingenuity success.
ဒါကြောင့်ဒီအင်ဂျင်နီယာတီကလေးဟာနိပညာအရသာမကစူးစမ်းလေ့လာမှုမှာပါထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်ပြီးလုံနေစွာတစ်ခုရလာစေပါတယ်။ဒီညီကိုရဲ့ပထမဆုံးလေးရဲပြန်တန်းနိုင်မှုကိုဂုံပြုတဲ့အနေနဲ့အခုအင်္ဂါကျော်ပေါ်မှာပထမဆုံးသွားရောက်ပြန်တန်းတဲ့အင်ဂျင်နီယာတီရင်ပေါ်မှာရက်ညီနောင်ရဲ့ပထမဆုံးလေးရင်တောင်ပန်အဖြစ်တိစောက်ခဲ့တဲ့ပိတ်ဆာကလေးကိုအင်ဂျင်နီယာတ
ူနဲ့ပေး200လောက်အကွာမှာရက်ထားတဲ့ NASA ရဲ့အင်္ဂါဂြိုလ်ပေါ်တော့ရင် Perseverance ကနေရိုက်ယူမှတ်တမ်းတင်ခဲ့တာဖြစ်ပါတယ်။လိန်မော်ရောင်အဆင်းနဲ့ညီညီညာညာမရှိလာတဲ့အင်္ဂါဂြိုလ်မျက်နှာပြင်ကိုနောက်ခံထားပြီးပြန်တန်းနေတဲ့ဒီယင်ပြန်ကိုတချို့ကရဟတ်ယင်တချို့က Drone လို့အမျိုးမျိုးခေါ်နေကြပါတယ်။ဒီရဟတ်ယင်ကလေးကိုအင်္ဂါဂြိုလ်ပေါ်သော Perseverance ယင်ရဲ့ဝမ်းပိုက်ထဲမှာခြိပြီးထည့်ပေးလိုက်တာပါ။နက္ခတ္တဗေဒနဲ့ဇီဝဗေဒဆိုင်ရာဓာတ်ခွဲကန်းတစ်ခုလည်းဖြစ်တဲ့ဘိန်း6ဘိန်းပါ Perseverance စက်ရုပ်ယင်ကလေးဟာကဘာကနေ9လလောက်အာကာသခီးနှင်ခဲ့ပြီးမှ February 16ရက်မှာအင်္ဂါဂျိုရဲ့ဂျဇေရိုမီးတောင်ကြိုင်ဝမ်းမှာဆင်းသက်ခဲ့တာဖြစ်ပါတယ်အင်္ဂါဂျိုပေါ်ကိုလွှတ်တင်ခဲ့တဲ့ဒီယင်နှမျိုးမှာ Ingenuity ဟဲ့ယင်ကိုဉာဏ်ပညာဆိုင်ရာပြသမှုတစ်ခုအနေနဲ့တိဆောက်ခဲ့တာဖြစ်ပြီး Perseverance စက်ရုပ်ယင်ကတော့အင်္ဂါဂျိုပေါ်မှာရှေးခေတ်ကတက်ရှိတွေများနေထိုင်ခဲ့ရင်သူတို့ရဲ့ခြေရာကိုကောက်ဖို့နဲ့အင်္ဂါဂျိုပေါ်ကကြောက်နမူနာတွေကိုကောက်ယူဖို့ဖြစ်ပါတယ်။ဒီအင်္ဂါဂျိုပေါ်ကကြောက်နမူနာတွေကိုတော့နောက်မှကဘာကိုပြန်တဲပြီးလိလဆန်းစစ်မှာပါ။ဒီရဟတ်ယင်ကလေးကပြန်ဝဲလာတဲ့အတက်ဆင်းတွေကိုကောင်းကောင်းလုပ်နိုင်တယ်ဆိုတာတွေ့ရတဲ့အတွက်လာမယ့်သတင်းဘက်တွေအတွင်းမှာပဲနောက်ထပ်ပြန်တမ်းမှုအများပြားကိုလုပ်ဖို့အတွက် NASA ကစီစဉ်နေပါတယ်ဆိုတာကိုတင်ပြရင်ဒီတဲ့င်းပတ်အတွက်တိတ်ပန်တဲ့မြေပြင်ရဲ့ဂန္ဓာကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးပါမယ
်။ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ခဲ့တဲ့တိတ်ပန်တဲ့မြေပြင်ခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမနေ့ကမှကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကနေမြန်မာလူထုအတွက်ကောင်းကျိုးဖြစ်မဲ့သဘောတူညီချက်တစ်ခုရလာနိုင်ကြောင်းအရှိတောင်အာရှနိုင်ငံတွေဘက်ကမျှော်လင့်ထားကြတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။မနေ့ကမှပထမဆုံးကျင်းပမယ့်အစည်းအဝေးကနေမြန်မာလူထုအတွက်အကျိုးဖြစ်စေမဲ့သဘောတူညီချက်တွေရနိုင်မယ်လို့အာဆီယံခေါင်းဆောင်တွေဘက်ကမျှော်လင့်ထားကြတာပါ။မြန်မာနိုင်ငံအတွင်းကအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့စာနာထောက်ထားမှုအကူအညီတွေဝင်ရောက်ပေးအပ်ခွင့်ပြုဖို့မြန်မာစစ်ကောင်းဆောင်ကိုအာဆီယံကောင်းဆောင်တွေဘက်ကမနေ့ပြန်မှကျင်းပမယ့်ညီလာခံမှာတိုက်တွန်းကြလိမ့်မယ်လို့တန်တမန်တွေကိုကိုးကားပြီးတော့ရိုက်တာသတင်းမှရေးထားပါတယ်။ဒီညီလာခံကတော့မြန်မာအကြက်တဲကိုနိုင်ငံတကာကဝိုင်းဝန်းဖြေရှင်းမှုပထမဆုံးအခိုင်အမာဂျိုးပန်းနဲ့လုပ်ရလဲဖြစ်ပါတယ်။အခုလိုမျိုးအာဆီယံအဖွဲ့ကအဆိုပြုကြိုးပမ်းမဲ့အထက်မှာတော့မြန်မာနိုင်ငံတွင်စေဝါနဲ့စားနပ်ရိက္ခာတွေပေးပို့နိုင်မှုအကြမ်းဖက်မှုတွေကိုရပ်တန့်ပေးဖို့စစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကြားတွေ့ဆုံဆွေးနွေးရေးဖြစ်ဖို့အားပေးတိုက်တွန်းဖို့အထူးကိုယ်စားလှယ်တူခန့်ထားရေးတွေပါဝင်တယ်လို့လည်းသတင်းရင်းမြစ်တွေကပြောပါတယ်။မြန်မာဆီယနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလူသားတူအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့စုံစမ်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာလူငယ်ချင်းသာကွင့်အဖွဲ့ AI ကအာဆီယံအဖွဲ့အဝင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။
ဒီလိုမျိုးမြန်မာအရေးအာဆီယံမှာဆွေးနွေးဖို့တည့်ရက်အလိုမှာပဲရန်ကုန်မြို့မှာတော့ရပောင်းအတော်ကြာမတွေ့ခဲ့ရတဲ့ဆန္ဒပြပွဲတွေကရန်ကုန်မြို့နေရာအနှံ့မှာတကြောပြန်ပေါ်ထွက်လာပါတယ်။မွန်ပြည်နယ်တထုံမြို့ဘက်မှာတော့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းချီတက်ဆန္ဒပြကြတဲ့သူတွေကိုဖြိုခွဲဖို့လာတဲ့တပ်တွေနဲ့ ဒီတထုံခရိုင်ထဲမှာဒီမနေ့အပြန်လှန်ပြစ်ခတ်မှုဖြစ်ခဲ့ပါတယ်။မြင်းချံမြို့အနီးတပြေးအေးရွာမှာလည်းစစ်တပ်ကဒီကနေ့ပြစ်ခတ်တာကြောင့်၅ဦးကြီးစန်းထိမှန်ပြီးတော့2ဦးဆိုရင်ရတဲ့အခြေအနေမှာရှိနေပါတယ်ရှင်။တောက်ကြညွတ်သတင်းကျင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညွတ်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ရောဘတ် င်းပေးလိုက်ပါတယ်ရှင်
This program has come to you from the